ဒီနေ့သာသနာတော်နှစ်2560ခုနှစ်ကောဇာတကိ1388ခုနှစ်ကစုံလာပြီးတော့6ရက်2016ခု5လပိုင်း29ရက်တောက်ကြနေ့ညချမ်းခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့မရန်ကုန်မြို့နယ်သာသနာရေးနှင့်ယဉ်ကျေးမှုဝန်ကြီးဌာနစေဘူတိရိဓမ္မပိမှန်တော်ပေါ်မှာဆင်းရဲခြင်းပါကြတဲ့ပါရမီ7ပါးမြတ်တရားဒေသနာဆင်းရဲတိုင်းတိုင်းဆင်းရဲခြင်းပါကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတွေမှာဒီကနေ့6ညမြောက်ပေါ့နော်ဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့နှစ်ဖက်သောမိဘများကိုအမှုထားပြီးတော့တက္ကကြီးဥဇော်မျိုးဦးတက္ကမကြီးဒေါ်နီလာအေးမိသားစုတကကြီးဥမျိုးခိုင်တကမာကြီးတော့အီအီချိုမိသားစုတကုံမျိုးသစ်မြောက်ပိုင်းမျိုးနေတဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့အလုံးသောတရားနာပိသက်ပေါင်းတော်ကတို့ဒီကနေ့ညမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြတယ်။ဦးဇင်းတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်။ဒီတော့ဒီကနေ့ညတရားတော်မြတ်ကိုနာယူကြည်ညိုကြဖို့ရောက်ရှိလာကြတဲ့အလုံးသောတရားနာပိသက်ပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဗန္တရားဟောမှလည်းဆွလို့ရှိရင်အလုံးသိထားကြတဲ့အတိုင်းဒီကနေ့ညပါရမီ7ပါးတွေက6ခုမြောက်ပါရမီဖြစ်တဲ့ခန္တီပါရမီနော်ဒါကြောင့်ဒီကနေ့ညခန္တီပါရမီနဲ့ပတ်သက်တဲ့တရားစကားတွေကိုနာယူကြည်ညိုကြမယ်ဒါကြောင့်ဒီကနေ့ညတရားကောင်းစဉ်ကခန္တီပါရမီတရားတော်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြားသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉဏ်ဤဟူသောပညာကိုသောမဟာကရုဏာကိုပညာကိုနှစ်ပန်းစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုရောမြတ်ကိုယုတိမြတ်တို့ရှိခိုးပူတော်ကြအောင်စုအလုံးလက်အုပ်ချီမိုးပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပေဇောတာဝိဟတမောဟဓမ္မံသန္ဒရမရလောကကရုံဝန္တိဒုက္ကတံဂတိဝိမုတ်တံကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်အိမြသောစေနှလုံးလည်းရှိတော်မူပါပေထသောပညာပေဇောတာဝိဟတမောဟဓမ္မံအရဟတမတိဟူသောအယဝလင်းဖြင့်အဝိဇ္ဇာတိဟူသောမိုက်မောင်းကိုဖယ်ခွာတော်မူပေထသောသာနေရမရလောကကရုံလူနာမြမသတ္တဝါအနန္တတို့၏ကျောက်ထီတန်းတို့လေကရုပြုရာတဆူဒီသောဆရာသခင်လည်းဖြစ်တော်မူပါပေထသောဂတိဝိမုတ်တံဒေဝမနုဿာနိရယနှင့်ပေတတရိစ္ဆာလာယရှိငါတံသောဂတိတို့မာလီအထူးသဖြင့်ကင်းလွတ်တော်မူပေထသောသူကတံသတ္တဝါတို့အားအကျိုးများကြောင့်ဟောမှန်သောစကားကောင်းကိုသာမျက်ရှုတော်မူပါပေထသောဘုရားသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်နာပရမြခဲ့သူပြတ်သားထင်းထင်းသိမြင်ပေတတ်ဖျားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မှမူရုံဏနဲ့ဖျားဖြစ်ကြပါသောဖျားတပည့်တော်တို့သည်ဝိနေဝနာမှာကာယဝစီမနောကြည်ဝေသုံးဏီဒွါရပနာမဖြင့်ဒုက္ခယောကျုလက်ဆောင်မောဃရှိခိုးဥညုပ္ပါဤမြတ်စွာဘုရားခန္တီပါရမီတရားတော်တဲ့စတင်ပြီးတော့နာယူကြရအောင်เนาะဦးဇင်းတို့ဘယ်ကနေစတင်ပြီးတော့ပြောရင်တော့ဆိုတော့ဘုရားလုံးသူမိတာရှင်ရသိလူတွေနဲ့တေပူဇော်ထားတဲ့ပတ်မုံကြီးပေါ်မှာထိုင်တော်မူရင်းနဲ့ဘုရားအဖြစ်ကိုပြုတတ်တဲ့ပါရမီတရားတွေကိုစူးစမ်းရှာဖွေတဲ့အခန်းကနေစတင်ပြီးတော့နာယူကြည်ညိုကြည့်ရအောင်เนาะအဲ့လိုစူးစမ်းရှာဖွေပုံကိုဘုရားရှင်ကိုရမြတ်ကြီးကိုရတိုင်မဟာဘုရင်ပါဠိတော်မှာနာဟိတိဣဋ္ဌကာယေဝပ ဗုဒ္ဓဓမ္မဘဝိတ္တရေအင်ဂျေပိဝိစီနိဒ္ဒာမိယေဓမ္မဘောဓိပါစနာဖျားအဖြစ်ကိုပြုတတ်တဲ့တရားတွေဆိုတာဒါနသီလနိက္ခမဝိရိယပညာတရားမျှလောက်တာမကပြေဘူးတဲ့နောက်ထပ်လည်းပဲရှိရလိမ့်အောင်မယ်ပေါ့ဒါကြောင့်ဆက်လက်ပြီးတော့စူးစမ်းရှာဖွေတဲ့အခါမှာအင်ဂျေပိဝိစီနိဒ္ဒာမိယေဓမ္မဘောဓိပါစနာတခြားသောဖျားအဖြစ်ကိုပြုတတ်တဲ့တရားတွေရှိရလိမ့်အောင်မယ်ဆိုပြီးတော့ထပ်ပြီးတော့သူရှာဖွေတဲ့ပေါ့ဝိရှိဏ္ဍောတထာတ္ထိသတ္ထမခန္တိပါရမီပုပ္ပကေဟိမဟေတိဟိအာတိဝိတနိတိဝိတအဲ့ဒါလို့ဆက်ပြီးတော့စူးစမ်းရှာဖွေတဲ့အခါမှာရှည်ရှည်တုန်းကဘုရားလောင်းသူတော်ကောင်းကြီးများအမြဲမပြတ်လေ့ကျက်အပ်တဲ့ခန္တိပါရမီလို့ဆိုတဲ့6ခုမြောက်ပါရမီတရားတော်ကိုဘုရားရှင်ကိုရမေကြီးရဲ့အလောင်းတော်ဟာတွေ့ရှိတော်မူခဲ့တယ်ပေါ့အဲ့ဒါလို့တွေ့တဲ့အခါမှာဣမံတော်သတ္ထမံတာဝဒန္နကတဝသမာဓိယတထအဇိအတ္တိဇဝဇနောတထအတ္တိဇမန္တောတံဘောဒိန်ပပုနေတတိအဲ့ဒီ6ခုမြောက်ဖြစ်တဲ့ခန္တီပါရမီကိုတရားကျင့်ကြံကြိုကိုအထုတ်မယ်ဆိုလို့ရှိရင်ရတမညာတပ္ပညုတဉာဏ်ကိုရပြီးတော့ဘုရားရှင်စေဧကံဖြစ်လိမ့်မယ်လို့ဒါသူကိုယ်သူအဲ့ဒါလို့ဆုံးမတယ်ပေါ့အတော်ဦးဇင်းတို့ပေးသပေါင်းသူတော်ကောင်းတို့တခြားတခြားသောပါရမီတွေကိုဘုရားလောင်းသူတော်ကောင်းကြီးသူကိုယ်သူကျင့်သုံးဖို့ဆုံးမတဲ့အခါမှာဥပမာလေးတွေပေးပြီးတော့ဆုံးမသလိုဒီခန္တီပါရမီမှာလည်းပဲဘုရားလောင်းကဥပမာပေးပြီးတော့ဆုံးမတယ်ပေါ့အတော့ခန္တီပါရမီအရာမှာဥပမာပေးထားတဲ့နောက်ဥပမာတရားကဘာလဲဆိုတော့ယထာပိပထဝီနာမအတုစိန်ပိသူစိန်ပိစသဗ္ဗံတဟတိနှိခိပံနာကရောတိပရိကတ်တေယဒီဥမာလေးကအလွန်တရာမှကောင်းပါတယ်။ဘာပြောလဲဆိုတော့ဟောဒီမဟာပထဝီမြေကြီးဟာသူ့ရဲ့အပေါ်မှာစင်ကြယ်တာတွေကိုပဲဖြစ်ဖြစ်မစင်ကြယ်တာတွေကိုပဲဖြစ်ဖြစ်ဘာတွေကိုပဲပြစ်ချလိုက်ပြစ်ချလိုက်အဲ့ဒီပြစ်ချလိုက်တဲ့အရာတွေရဲ့အပေါ်မှာနာကရောတိပရိကတ်တေယအမျက်ထွက်တယ်တနာကျင်တာတွေဒါမှမဟုတ်မမျက်နှိုးဘူးမျက်နှိုးတယ်ဆိုတော့ဒီလိုသဘာဝတရားသူ့မှာမရှိဘူးပေါ့။နော်မြေကြီးပေါ်မှာစင်ကြယ်တဲ့အရာတွေကိုပဲပြစ်ချပြစ်ချ။နော်ပန်းတွေအနံ့သားတွေဟုတ်လား။မစင်ကြယ်တဲ့အရာတွေဖြစ်တဲ့ကျင်ကြီးချင်းငယ်သွေပြေတလိပ်စွေအစားရှိတဲ့အလိုအရာတွေပဲပြစ်ချပြစ်ချဒီမြေကြီးဟာမတူကွဲပြားခြားနားတဲ့တုံ့ပြန်ချက်ကိုသူမပြုတ်ဘူးပေါ့။နော်နာကရောတိပဋိကတ်တရားနော်စိတ်ထဲမှာသူ့မှာအမျက်ထွက်တယ်ဆိုတာလည်းမရှိဘူးမျက်နှိုးတယ်ဆိုတာလည်းမရှိဘူးတပ္ပံတဟတိနိခိပံဘာတွေပဲပြစ်ချလိုက်ပြစ်ချလိုက်သူဟာဒီတိုင်းပဲခံနေတယ်ပေါ့နော်သီးခံတယ်လို့သုံးလုံးတာတော့မဟုတ်ဘူးနော်သီးခံတယ်ဆိုတာကတော့စိတ်ရှိတဲ့တတ္တဝါရဲ့မတုံ့ပြန်မှုကိုသုံးလုံးတာသူကတော့စိတ်မရှိဘူးစိတ်မရှိတော့သူ့ကိုဘာပြောတော့ဘာပဲပြစ်ချလိုက်ပြစ်ချလိုက်သူကတော့မခံဘူးဆိုတာမရှိဘူးတခန္တီပါရမီနဲ့ပတ်သက်ပြီးတော့ယသဝဖျားပေးထားတဲ့နော်ကြတိထဘောရာကောင်းတဲ့ဥပမာတစ်ခုလို့ဆိုကြပါစို့နော်မြေကြီးလို့သဘောထားရမယ်ပေါ့မြေကြီးပေါ်မှာဘာတွေပဲပြစ်ချလိုက်ပြစ်ချလိုက်မြေကြီးဟာဘာမှမတုံ့ပြန်မဲနဲ့ခန်းနေသလိုဒကာဓမ္မတို့ဦးဇင်းတို့တွေဟာလည်းပဲခန္တီပါရမီကိုအဲ့ဒီလိုဥပမာပေးပြီးတော့ဖြည့်ဆည်းရမယ်ပေါ့တထေဝတွန်ပြီးတပ်ပေတံသမဏဝမန္တကမောခန္တီပါရမီတံကန္တဝတံဘောဒိန်ပပုနေတတိတထေဝထို့အတူသာလည်းတွန်ပိတင်းတင်းလေးသဗ္ဗေတံအလုံးစုံသောအရာတွေရဲ့အပေါ်မှာသမဏဝမန္တကမောတဲ့ဒါလေးကအလွန်မှမျက်နှိုးစရာကောင်းတဲ့စကားလုံးလေးပါနော်သမဏဝမန္တကမောတဲ့နော်မထေမဲ့မြင်ပြူတာကိုပဲဖြစ်ဖြစ်မျက်မျက်နုံနုံပြူတာတွေကိုပဲဖြစ်ဖြစ်အဲ့ဒါကိုဒီတိုင်းပဲခံနိုင်ရရှိရမယ်တဲ့တော်များသောအားဖြင့်ဒကာမတို့ဦးဇင်းတို့တွေနားလည်ထားတာကခန္တီဆိုတာကိုယ့်အပေါ်မှာမဟုတ်တာတွေပြောတာမကောင်းတာတွေပြောတာနော်ညှဉ်းပန်းတာနှိပ်စက်တာအဲ့ဒါလိုမကောင်းတာတွေကိုယ့်အပေါ်ပြုတ်လာတာကိုဒေါသမဖြစ်အောင်တိခန့်တဲ့အနေအထားကိုပဲခန္တီလို့နားလည်ထားကြတာဒါလည်းပဲဟုတ်ပါတယ်အဓိကကတော့အဲ့ဒါပဲသို့တော်ဒီပါဠိတော်မှာပြောထားတာကအဲ့ဒီလောက်တဲ့မကသမာနာဝမနကမောတဲ့ကိုယ်ပေါ်မှာမထေမဲ့မြင်ပြူတာကိုပဲဖြစ်ဖြစ်ကိုယ့်ကိုမျက်နှိုးတာကိုပဲဖြစ်ဖြစ်ဒေါသနဲ့လည်းမတုံ့ပြန်ရဘူးလောဘနဲ့လည်းမတုံ့ပြန်ရဘူးလို့ဆိုလိုတာ တဲ့တဲ့ပြောရရင်မကောင်းတာတွေကိုမှတီးခံရတာမဟုတ်ကောင်းတာတွေကိုလည်းတီးခံရမယ်လို့ပြောတာကောင်းတာကိုကြတော့တီးခံတယ်ဆိုတဲ့အတုံးနှုံးနဲ့မစူးမှမတုံးနှုံးညာအောင်ဆိုကောင်းတာကိုကြတော့လူတွေကအလွန်ခံနိုင်တာ哦ဒါပေမဲ့တကယ်တကယ်စဉ်းစားကြည့်ရင်လောဘဖြစ်သွားပြီဒါရဲ့အပေါ်မှာကိုယ့်ရဲ့စိတ်ကလိုက်လျောမှုတွေကိုယ်ကလက်တဖန်ပြန်ပြီးတော့နှစ်သက်မှုတွေမျက်နှာမှုတွေဖြစ်သွားပြီဆိုရင်အဲ့ဒါတီးမခံနိုင်ခြင်းတစ်မျိုးပဲဒါကြောင့်တီးခံတယ်ဆိုတာမကောင်းတာတွေရဲ့အပေါ်မှာဒေါသမဖြစ်အောင်လုံနိုင်ရုံမျှနဲ့မပြည့်စုံသေးဘူး။ကောင်းတဲ့အနေအထားတွေနဲ့ပတ်သက်ပြီးတော့လည်းပဲစိတ်ထဲမှာလောဘမဖြစ်အောင်ထိန်းသိမ်းနိုင်မှုလိုတယ်။ဒီမှာတော့အဓိကအဖြစ်တတ္တဝါတွေရဲ့အပေါ်မှာဒကာဓမ္မတို့ဦးဇင်းတို့ရဲ့ဘဝမှာကိုယ့်ကိုမျက်နှိုးတဲ့လူတွေရှိသလိုမမျက်နှိုးတဲ့လူတွေရှိတယ်။ကိုယ့်အကျိုးလိုလားတဲ့လူတွေရှိသလိုကိုယ့်အကျိုးမလိုလားတဲ့လူတွေရှိတယ်။ရန်သူတွေရှိတယ်လို့မိတ်ဆွေတွေလည်းရှိမယ်ဆန့်ကျင်ဘက်ကိုယ့်ပေါ်မှာအမျိုးမျိုးသဘောထားတွေနဲ့ဆက်ဆံနေကြတဲ့လူတွေမရှိဘူးလားရှိတယ်အေးအဲ့တော့မကောင်းသဖြင့်ကိုယ့်အပေါ်မှာမလိုလားပဲနဲ့ဆက်ဆံတဲ့လူတွေရဲ့အပေါ်မှာတီးခံဖို့လိုအပ်တယ်လို့ကိုယ့်အပေါ်မှာမျက်မျက်နှုံးနှုံးနဲ့တန်ဖိုးထားပြီးတော့ဆက်ဆံတဲ့လူတွေရဲ့အပေါ်မှာလည်းဘာလို့ဖို့လို့တော့တီးခံဖို့လိုသေးတာပဲအဲ့ဒါကြတော့ဒေါသမဖြစ်အောင်တီးခံရတာကိုဆိုလိုတာမဟုတ်တဖန်ပြန်ပြီးတော့နှစ်သက်မှုတွေမျက်နှုံးမှုတွေလောဘတွေနဲ့မတုံ့ပြန်ပဲနေနိုင်တာကိုတီးခံတယ်လို့ဆိုလိုတာဒါကပို့တောင်ခက်မလားမသိဘူးเนาะစဉ်းစားကြည့်เนาะဒါကြောင့်ပိဋကပုံသူတော်ကောင်းတို့ဒါကတော့တက်ရှိတွေရဲ့ပုံမှာခန္တီပါရမီတရားနဲ့ပတ်သက်ပြီးတော့စဉ်းစားကြည့်တာပေါ့အဲ့တော့တကယ်တကယ်ကတော့ဦးဇင်းတို့ပိဋကပုံသူတော်ကောင်းတို့ခန္တီပါရမီကိုပြည့်ပြည့်စုံစုံစဉ်းစားကြည့်မယ်ဆိုလို့ရှိရင်ကောင်းတဲ့လောကဓာတ်တွေပဲတွေ့တွေ့မကောင်းတဲ့လောကဓာတ်တွေပဲတွေ့တွေ့အဲလိုလောကဓာတ်တရားတွေနဲ့ပဲတွေ့တွေ့ကိုယ့်ရဲ့စိတ်ထဲမှာเนาะလိုက်လျောမှုနှစ်သက်မှုမကျေနပ်မှုဆန့်ကျင်ကံကွက်မှုဒီလောဘဒေါသမဖြစ်အောင်သီးခံနိုင်မှသာလဲဒါပြည့်စုံတဲ့ခန္တီလို့ဆိုရမှာဘုရင်တို့ပါရမီ7ပါးထဲမှာနောက်ဆုံးဥပေက္ခပါရမီဆိုတာလေးနဲ့ဒီခန္တီပါရမီဆိုတာလေးကရောင်ရောင်လေးတူတယ်ဒါပေမဲ့မတူဘူးဆိုတာကိုဘုရင်တို့အဲ့ဒီပါရမီကြတော့လဲခွဲခြားပြီးတော့ပြောမယ်ခန္တီပါရမီကသူကဖြစ်ပေါ်လာတဲ့အနေအထားကိုဘာပဲဖြစ်ဖြစ်သူကသီးခံတာဥပေက္ခပါရမီကအဲ့လိုမဟုတ်ဘာပဲဖြစ်ဖြစ်သူကလစ်လျူရှုထားတာတကယ်တွက်ကြည့်ရင်အဲ့ဒီဥပေက္ခာကပိုးပြီးတော့ခက်ခဲမယ်လို့ထင်တယ်။အသီးခံတယ်ဆိုတာကစကလုံးရဲ့အတိဘယ်ကိုဒါရိုးရိုးလေးဦးစင်ကစဉ်းစားကြည့်တာပါ။ဒါကိုယ့်ရဲ့ဟို autonomy ကိုယ်ပိုင်အတွေးလို့ဆိုကြပါစို့။သီးခံတယ်ဆိုတဲ့ကိုကစိတ်ထဲမှာတစုံတရာပြဿနာဖြစ်ပြီးတော့မှအော်မကောင်းပါဘူးလေဆိုပြီးတော့သီးခံလိုက်ရတဲ့အနေအထားရှိတယ်။ဘုကဥပေက္ခာလစ်လျူရှုတယ်ဆိုတာသီးခံစရာကိုသူကမလိုအောင်လုပ်ထားတာ။ဟုတ်တယ်မဟုတ်လား။ဒါကြောင့်ဥပေက္ခာကပို့ပြီးတော့နဲ့နဲ့ခက်ခဲတဲ့သဘောရှိမယ်ပေါ့။ဘာတွေ့လို့မှသူ့မှာလောဘဒေါသမောဟမဖြစ်ဘူး။နော်။ချမ်းသာတဲ့ဆင်းရဲတယ်ဆိုတာကို तू ကဖြစ်เสียအကြောင်းသိပြီးတော့မရှိဘူး။လစ်လျူရှုနိုင်တာ။ तू ကပို့ပြီးတော့မြင်မှမယ်လို့ထင်တယ်။ဒါကတော့ဥရင်တွေးကြည့်တာပေါ့။ဒါကြောင့်ခန္တီဆိုတာဘာလဲလို့မေးရင်ပေးသက်ပေါင်းသူတော်ကောင်းတို့တမနာဝမာနခမောကို့ပေါ်မျက်နှိုးတဲ့လူတွေမှာပဲဖြစ်ဖြစ်မမျက်နှိုးတဲ့လူတွေရဲ့ပုံမှာပဲဖြစ်ဖြစ်ခန္ဓာရည်ရှိစွာတုံ့ပြန်ရမယ်။လောဘနဲ့လည်းမတုံ့ပြန်ရဘူး။ဒေါသနဲ့လည်းမတုံ့ပြန်ရဘူး။ဒါပေမဲ့ဒီနေရာမှာဦးဇင်းတို့မင်းကွန်းဆိုတော်ဘုရားကြီးကညာတော်ဖြစ်တဲ့ခန္တီဆိုတာမြတ်စွာဘုရားအလောင်းတော်ကြီးကတော့ဘုရားရှင်ကိုရမြတ်ကြီးကိုတော်တိုင်ဒါပါဠိတော်မှာဒီတိုင်းပဲဟောထားတာ။ဒါပေမဲ့လို့လောကမှာအသုံးများကြတာကတော့တိခန္ဓာဆိုတာစိတ်တူစရာမကျေနပ်စရာမကောင်းတဲ့အနေအထားတွေနဲ့ပတ်သက်လာရင်ဒေါသမဖြစ်အောင်ဆောင်သည်ထိမ့်သိမ့်တာကိုပဲတိခန့်တယ်လို့အသုံးများကြတယ်ပေါ့အဲ့ဒါကိုပဲအဓိကထားပြီးတော့စာရီပေတွေထဲမှာလည်းဖွင့်ပြကြတာပါပဲဟုတ်လားဒါကြောင့်ပိသက်ပေါင်းတော်တို့ခန္တီဆိုတာဘာလဲလို့ဆိုလို့ရှိရင်အာဒေါသစေတသိက်ကိုအရာကောက်တယ်လို့ဒီလိုဖွင့်ပြတဲ့ကျမ်းစာတွေလည်းရှိတယ်နော်အဓိကပေါ့အာဒေါသတိုင်းဒီခန္တီမဟုတ်တော့လည်းပဲခန္တီကတော့အာဒေါသဒါလေးတွေကဒါလေးလေးနဲ့ဦးဇင်းတို့ကအဘိဓမ္မာရှုထောင့်ကနေပြီးတော့တွေ့တာလေးတွေကိုပြောကြည့်တာပေါ့ဟုတ်လားအဲ့တော့ဒီကနေ့ညဒီခန္တီတရားရဲ့နော်တဘာဝနဲ့ပတ်သက်ပြီးတော့ဒါဥရှင်တို့အများကြီးပြောဖို့စီစဉ်ထားတယ်နော်ဒီနေ့ညတရားကပို့ပြီးတော့တောင်းမှရှည်မလားမသိဘူးဟုတ်လားနော်ဒါပေမဲ့ဟောပြောစရာအကြောင်းချက်လက်တွေကတော့အများကြီးပဲတစ်ခုတစ်ခုကိုအသေးစိတ်ပြီးတော့ဥရှင်တို့မပြောနိုင်နော်နည်းနည်းချင်းစီနည်းနည်းချင်းစီပဲပြောမယ်ကျန်တာလေးတွေကပိသက်ပေါင်းတော်စဉ်းစားဖို့အတွက်ချန်ထားမယ်ပေါ့ဟုတ်လားအဲ့တော့ဦးဇင်းပြောဖို့စီစဉ်ထားတာကနော်ခန္တီဆိုတာဘာလဲနော်ခန္တီရှိခြင်းရဲ့အကျိုးကျေးဇူးခန္တီမရှိခြင်းရဲ့အပြစ်အနာစာဒါတွေကိုပြောမယ်ပေါ့ ပြီးတော့ဒီခန္တီတရားရှိဖို့အတွက်မြတ်စွာဘုရားဘလောက်တောင်ယဟန်တော်တွေတတ္တဝါတွေကိုနော်တိုက်တွန်းထားတယ်လေဆုံးမထားတယ်လေခန္တီနဲ့ပတ်သက်တဲ့နော်သုတ်တံလေးတွေခန္တီနဲ့ပတ်သက်တဲ့နော်ဇတ်တော်တွေဒါတွေကိုဦးဇင်းတို့ပြောဖို့ဒါအများကြီးစီစဉ်ထားပါတယ်အဲ့တော့ဘယ်ကနေဦးဇင်းအခုစပြီးတော့ပြောရင်တော့ဆိုတော့နော်ဂါထာလေးတစ်ပုဒ်ရှိတယ်ခန္တီတရားနဲ့ပတ်သက်ပြီးတော့ဟိုခန္တီရဲ့အကျိုးကျေးဇူးကိုထင်ထင်ရှားရှားပြထားတာပေါ့လေဘာပြောထားတော့ဆိုတော့သီလသမာဓိပညာနာခန္တီပဒါနာကာရဏသဗ္ဗေပိကုသလဓမ္မခန္တရာယဝဝတေယိလေးပဲကဘာပြောလို့ဆိုတော့သီလသမာဓိပညာနာခန္တီပဒါနာကာရဏသီလသမာဓိပညာလို့ဆိုတဲ့ဒီနိဗ္ဗာန်ရောက်ကြောင်းအကျင့်လမ်းကောင်းကြီးဟာခန္တီပဒါနာကာရဏတိခဏ်ချင်းတရားလည်းအဓိကအကြောင်းတရားရှိတယ်တဲ့နောက်ဆိုလိုတာကသီလဖြစ်ဖို့အတွက်လည်းပဲတိခဏ်ချင်းဆိုတဲ့အကြောင်းတရားကိုအဓိကအကြောင်းခံရတယ်။တမာတိဖြစ်ဖို့ဆိုရင်လည်းပဲတိခဏ်ချင်းဆိုတဲ့ခန္တီတရားရှိမှရမယ်။ပညာဖြစ်ဖို့ဆိုရင်လည်းပဲတိခဏ်ချင်းခန္တီတရားရှိမှရမယ်။အဲ့တော့ခန္တီတိသီလတမာတိပညာဖြစ်ခြင်းရဲ့အဓိကအကြောင်းတရားကြီးလို့ဒီလိုပြောတာ။နော်။တပိတ္တုညာရှိတဲ့ကိုယ့်ကိုစဉ်းစား။နော်သီလတွေဘာကြောင့်ပြည့်ပြတ်သွားတာဆိုရင်မသိတိမခန္တိုင်လို့ပြည့်သွားတာပဲ။ဟုတ်တယ်မလားလောဘဒေါသရဲ့ဒဏ်ကိုတိမခန္နိုင်လို့ပြတ်သွားတာပဲ။တမာတိတွေဘာကြောင့်မရှိတောင်ဆိုတော့တိမခန္နိုင်လို့တမာတိမရှိတာပဲ။ပညာတွေဘာကြောင့်မဖြစ်တောင်ဆိုတော့တိမခန္နိုင်လို့သီလမရှိတမာတိမရှိတော့ပညာကလည်းဆက်ဖြစ်ကြကြောင်းမရှိတော့ဘူး။အဲ့လောက်ပြောထားတာတဲ့အာမရလို့ဟောဘာဆက်ပြောထားတာပြောဆိုသဗ္ဗေပိကုသလဓမ္မခန္တေယယဝဝတေတဲ့။အလုံးစုံသောကုသိုလ်တရားတွေဟာခန္တီကိုအမိပြုအပ်မှသာလဲကြီးထွားနိုင်ကြတယ်တဲ့။သီလသမာဓိပညာသည်ခန္တီလင်အဓိကကြတဲ့အကြောင်းတရားရှိတယ်။အလုံးစုံသောကုသိုလ်တရားတွေဟာခန္တီဆိုတဲ့တိခဏ်ချင်းကိုအမိပြုအပ်မှသာလဲကောင်းစွာကြီးထွားနိုင်ကြတယ်တဲ့။ဒါကြောင့်ပေသက်ပေါင်းသူတော်တို့ကုသိုလ်ကောင်းမှုတို့ဖြင့်ကြီးထွားလိုကြတဲ့ပုံကိုယ်တွေအတွက်ခန္တီကိုအမိပြုဖို့မလိုဘူးလားလို့ရတယ်။ဒီခန္တီတရားတိခဏ်ချင်းတရားလက်ခံထားရမယ်ပေါ့။ဒါလေးကလည်းဥစဉ်အရင်စပြီးတော့ပြောတယ်ဟုတ်လား။ပြီးတော့ဥစဉ်ဗာဆက်ပြောခြင်းတော့ဆိုတော့ဥစဉ်တို့အင်္ဂုတ္တပါဠိတော်မှာအခန္တီတုတ်တံဆိုပြီးတော့တော့တိခန့်ချင်းရဲ့အကျိုးကျေးဇူးတိမခန့်ချင်းရဲ့အပြစ်အနာစာယသော်ဖုရားတုတ်တံလေးနှစ်စုံဟောတာလေတော့တိခန့်လို့ရှိရင်ဘလို့အကျိုးကျေးဇူးရမလဲတိမခန့်ရင်ဘလို့အပြစ်အနာစာတွေရှိနိုင်လဲဆိုတာလေဟုတ်လားအဲ့ဒီမှာဦးဇင်းတို့ပထမတုတ်တံမှာဗာပြောထားတုံးဆိုတော့ဘဟုနောစနတအပ္ပိယောဟောတိအမနာဘောတဲ့တော့တိမခန့်ချင်းကြောင့်ရရှိမဲ့အပြစ်၅မျိုးမြတ်စွာဘုရားဟောတာပထမတုတ်တံမှာဘဟုနောစနတအပ္ပိယောဟောတိအမနာဘောတဲ့တိမခန်တဲ့ပုဂ္ဂိုလ်ဟာတဲ့လူအများစုရဲ့မုံတီးတာမချစ်ခင်မနှစ်သက်မမြတ်နိုးမှုကိုသူခံရလိမ့်မယ်တဲ့နော်လူမုံများတယ်လို့ဆိုလိုတာအားလေးမှတိမခန်နိုင်မှုထစ်ခနေရှိစိတ်ပဲတုန်နေတယ်အလိုမကျတာပဲအမြဲပြနေတယ်အဲ့ဒီလူကိုပတ်ဝန်းကျင်မှာရှိတဲ့လူတွေကမနှစ်သက်တော်ပြောတာနော်ဘဟုနောဇနတလူတွေအများကြီးရဲ့အပိယောချစ်ခင်နှစ်သက်မှုကိုသူမရဘူးအမနာပေါ်မျက်နှာမှုကိုသူမရဘူးတဲ့လူမုံများတယ်တဲ့ဒီမခံနိုင်တဲ့ပုဂ္ဂိုလ်ဟုတ်လားပြီးတော့ဘာပြောတော့ဆိုတော့ဝေဒဘဟုလောစာဟောတိဝိဇ္ဇဘဟုလောတဲ့ဝေဒဘဟုလောဆိုရံများတယ်တဲ့ဒီမခံနိုင်တဲ့လူသူအထက်ကနေရှိပြောနေတော့တစ်ဖက်လူကလည်းသူ့ပြန်ပြောမှာပဲအဲ့ဒါနဲ့သူ့ဘဝမှာရံဖြစ်နေရတာနဲ့ပဲအချိန်နေအများကြီးကုန်နိုင်တယ်။တော့ဒီမခံနိုင်တဲ့လူတွေကရံဖြစ်နေရတာနဲ့ပဲအချိန်ကုန်တယ်။ရံဖြစ်ပြီးရင်ပြီးတော့လည်းမောပြီးတော့ကြံရစ်တယ်ဘာမှလည်းပဲကောင်းတာကောက်ကင်လိုက်စရာတခုမှလည်းမကြံ။ဟုတ်လား။ဝိရဘဟုလောစာဟောတိဝိဇ္ဇဘဟုလောတဲ့တတိယဘာမှမဟုတ်ဆိုဝိဇ္ဇဘဟုလောအပြစ်အလွန်များတယ်တဲ့ဒီမခံနိုင်တဲ့လူက။ဒီမခံနိုင်တော့ပြောချင်ရင်ပြောမှာပဲလေ။နော်ယုံညံ့တဲ့ဝစီကံတွေအများကြီးဖြစ်နိုင်တယ်ပေါ့အထူးသဖြင့်နော်စိတ်ကောင်းနဲ့လုံကောင်းရှိတဲ့ပုံကိုယ်တွေရဲ့ပုံမှာပြောမိမယ်ဆိုရင်အပြစ်ကပိုးပြီးတော့ကြီးနိုင်တယ်ပေါ့ဒါကြောင့်တိမခန်တဲ့ပုံကိုယ်ဟာလူတွေရဲ့မုံတီးမှုကိုခံရလိမ့်မယ်လူမုံများတယ်ရံများတယ်အပြစ်များတယ်အတန်ဘုံတန်ဘုံလောကလံကရောတိတဲ့တေဂာနီးမှာတွေ့တွေ့ဝေတရားတဲ့ဟောတခြားအလုံးဒေါသတွေနဲ့ပဲကြီးထွားလာတာနေလာတာဆိုတော့နောက်တရားတွေအများကြီးရှိနိုင်တယ်ကြည်ကြည်လင်လင်မသေးရနိုင်ဘူးဘဝရဲ့အနေအထားတွေကိုစီစစ်ဝေဖန်ကြည့်တဲ့အခါမှာနေစဉ်အခါမှာဖြစ်တဲ့အခက်ခဲတဲ့သေစဉ်အခါမှာဖြစ်တဲ့အခက်ခဲကပိုးပြီးတော့အများကြီးကြီးကျယ်တယ်အဲ့ဒါတော့နားလည်ဖို့လိုတယ်နော် အဲ့တော့နေစဉ်ခါမှာဖြစ်တဲ့အခက်အခဲလေးကိုတောင်းတိမခံနိုင်ဘူးဆိုသောပုံကိုတယောက်သည်တေဂာနီးမှာဖြစ်မဲ့အခက်အခဲကိုသူတေချာပေါင်းနီးပါးတိမခံနိုင်တော့ဘူးလို့အရှင်ကတော့မြင်တယ်။နောက်နေစဉ်တိမခံနိုင်တဲ့ကိစ္စလေးတွေကိုပြန်စဉ်းစားကြည့်လေကောင်းတယ်။အားလေးတွေကိုတိမခံနည်းနည်းလေးကိုမခံနိုင်ဘူးခက်နေတာလူတွေကအများကြီးကိုမပြောနဲ့နော်။အဲ့မြေကြီးလောက်ကြီးလှုပ်ရမယ်လို့မဆိုလိုပါဘူး။ဟုတ်လား။အဲ့ဒါကဘုရားလောင်းတော်ကောင်းကြီးများအထွတ်အထိပ်ကျင့်ကြတာပေါ့နော်။အဲ့ဒါလောက်ကြီးမဆိုလိုပါဘူး။ဒါပေမဲ့လူတွေဟာနည်းနည်းလေးတောင်ပြောလို့လည်းမရဘူးပြင်လို့လည်းမရဘူးများတော့အဖြစ်ဟုတ်လားအဲ့တော့နေစဉ်အခါမှာတွေ့တဲ့အခက်အခဲလေးတွေတောင်တိမခံနိုင်တဲ့ပုံကိုတယောက်ဒီအသေးစဉ်အခါမှာတွေ့ရတဲ့အလွန်ကြီးကျယ်တဲ့အခက်အခဲနဲ့တွေ့ရင်တေချာပေါ့တိမခံနိုင်လောက်ဘူးလို့ဒါကဥစဉ်ကမြင်တယ်ဒါကြောင့်တေဂာနီးမှာသူစဉ်းစားရဲတေရတတ်တယ်တံပုံလောကလံကရောတိတွေ့တွေ့ဝေဝေမိုက်မိုက်မဲမဲတေရတတ်တယ်အဲ့လိုတေမယ်ဆိုရင်ဘာဖြစ်မှာတော့ကာယတပေရပရမရဏဒုက္ကတိဝိနိပါဒနိရိယဥပပစ္စတိတဲ့တွေ့တွေ့ဝေဝေတေကြတဲ့ပုဂ္ဂိုလ်တို့ရဲ့သွားရလံဖြစ်တဲ့အပေလေးပုံကိုရောက်သွားတတ်တယ်တဲ့အဲ့ဒါပထမသုတ်တံမှာပြောထားတဲ့အပြည့်၅မျိုးလူမုံများတယ်ရံများတယ်အပြည့်များတယ်တေကနီးမှာတွေ့တွေ့ဝေဝေတေရတယ်ယုံညံ့တဲ့ဘဝတွေကိုရောက်တတ်တယ်အဲ့ဒါနဲ့ဆန့်ကျင်ဘက်တိခံပဲဆိုရင်တော့အဲ့ဒီ၅မျိုးရဲ့ဆန့်ကျင်ဘက်နော်လူကြီးလူငယ်များမယ်ရံမများဘူးအပြည့်မများဘူးတေကနီးမှာကြီးကြီးလင်းလင်းတေရမယ်ကောင်းမြတ်တဲ့ဘဝတွေကိုရောက်နိုင်တယ်ဒါကပထမသုတ်တံတစုံမြတ်စွာဘုရားဟောတာနောက်သုတ်တံတစုံရှိသေးတယ်တိခံခြင်းရဲ့အကျိုးကျေးဇူးတိမခံခြင်းရဲ့အပြစ်ပေါ့အဲ့ဒီမှာပြောထားတာကပထမပြောလိုက်တဲ့အပြစ်ကတော့အတူတူပဲဘဟုနောဇနတအပိယောဟောတိအမနာပောလူမုံများမယ်ဒုတိယနဲ့တတိယပြောတဲ့အပြစ်ကတော့မတူဘူးပါပြောတော့ဆိုတော့လုဒောစာဟောတိဝိပတိတာရီတိမခံတဲ့ပုဂ္ဂိုလ်ဟာတဲ့လုဒောစာဟောတိအလွန်ကြမ်းထမ်းနေတဲ့သူရဲ့အမူအရာအပြောအဆိုသူရဲ့စိတ်တွေကစအထိမခံကြွေပကံဖြစ်နေခက်ထန်ကြမ်းထမ်းနေပေါ့အလွန်ကျွတ်ဆက်တဲ့သဘောရှိတယ်ဗာလိနဲ့မှသူ့ကိုထိလို့မရအလွန်ကြမ်းနေတယ်လှုပ်ဓာဆိုတချို့မြင်ရတဲ့အမူအရာလေးကြည့်ရတာနူးညံ့လို့ရှိတယ်ဒါပေမဲ့စိတ်ကအလွန်ကျွတ်ဆက်တာတွေရှိတယ်ပေါ့အတိမခံတဲ့အလေးချိန်ကြီးနဲ့နေနေတော့သူ့ရဲ့စိတ်တွေကဖြစ်နေကြမ်းနေတယ်လို့စိတ်ကြမ်းတော့ဘာဖြစ်တော့ဆိုတော့ဟောဝိပတိတာတယ်စိတ်နှလုံးမตายာမှုတွေကိုသူအများကြီးခံစားရမယ်။သူ့ရဲ့ဘဝမှာစိတ်ကြည်လင်နေဆိုတာအလွန်နှဲမယ်ပေါ့။တိမခံတဲ့ပုဂ္ဂိုလ်။ဒုတိယပြင်နဲ့တတိယပြင်ကွဲသွားတာနော်။စတုထပြင်နဲ့ပြင်စမပြင်ကြတော့လည်းအတူတူပဲ။တမုံလောကလံကရောတိတွေ့တွေ့ဝေသေးရလိမ့်မယ်။အပေလေးပုံကိုရောက်ရလိမ့်မယ်။အဲ့တော့အဲ့ဒီသုတ်တံတစ်ခုကိုပေါင်းလိုက်တဲ့အခါမှာတိမခံခြင်းရဲ့အပြစ်ဘယ်နှပါးထွက်လာတော့ဆိုတော့ခုနှစ်ပါးထွက်လာတယ်။နောက်တင်ချကျွမ်းကျင်ကြတဲ့အတွက်ဟဲ့တကွာကြီးလေ။နောက်ပထမ၅ပါးကိုနောက်ထပ်၂ပါးအပြောင်းလဲဖြစ်သွားတာเนาะအဲ့တော့ဘယ်နှပါးရှိတော့ခုနှစ်ပါးเนาะအဲ့တော့ဘာလို့ရတော့ဆိုတော့ဦးနှုတ်တိမခံနေတဲ့ပုံကိုဒီเนาะလူမုံများတယ်เนาะအပြင်းများတယ်ရှမ်းများတယ်ကြမ်းထမ်းနေအဲသူ့ရဲ့ဘာလို့စိတ်နှလုံးဟာကြည်လင်မှုမရှိဘူးနှလုံးမตายမှုတွေများတယ်ပေါ့เนาะပြီးတော့တွေ့တွေ့ဝေဝေတေးရတယ်ယုံညံ့တဲ့ဘဝတွေကိုရောက်တတ်တယ်ဒါတိမခံနေတဲ့ပုံကိုတွေ့ကြုံရမယ်အပြစ်တိခဏနိုင်မယ်ဆိုရင်အဲ့ဒီအပြည့်ရဲ့ဆန့်ကျင်ဘက်ကောင်းကျိုးချမ်းသာတွေကိုရနိုင်တယ်။ဒါကြောင့်ပိဋကတ်ပေါင်းတော်ကတိခဏချင်းတရားကိုလက်ကင်ထားနိုင်ကြဖို့မလိုဘူးလား။လိုတယ်။ဒါတိခဏချင်းရဲ့နောက်ရှိရင်ရရှိမဲ့အကျိုးမရှိရင်တွေ့ကြုံရမဲ့အပြည့်အနာစာတွေဒါတွေကိုဦးဇင်းတို့ပြောပါဟုတ်လား။ဒါကြောင့်မြတ်စွာဘုရားကတိခဏချင်းဒီအလွန်အကျိုးကျေးဇူးများတဲ့အတွက်ကြောင့်တိခဏချင်းတရားနဲ့ပြည့်စုံဖို့အတွက်မြတ်စွာဘုရားအများကြီးတိုက်တွန်းတယ်နှိုးဆော်တယ်ပေါ့။မနေ့တုန်းကဝရိယနဲ့ပတ်သက်ပြီးတော့လည်းပဲဝရိယရှိစေခြင်းလို့မြတ်စွာဘုရားကနောက်ရှေးအောင်နောင်ဖြစ်တည်းကိုတတ္တိတာရကနေရာမှာထားပြီးတော့တိုက်တွန်းတဲ့သုတ်တန်တွေရှိသေး။နောက်လူတွေလက်လန်းမမီနိုင်တဲ့ဖြစ်ရတွေကိုဥပမာနေရာပေးပြီးတော့တိုက်တွန်းနှိုးဆော်တဲ့သုတ်တန်တွေလည်းရှိတယ်။အခုလည်းပဲမြတ်စွာဘုရားသုတ်တန်တစ်ပုဟောတတ်တာရှိတယ်။ဒီကရမတို့ဦးဇင်းတို့တာမန်လူတွေလက်လန်းမမီနိုင်တဲ့အနေအထားတစ်ခုကိုမြတ်စွာဘုရားညွှန်ပြပြီးတော့ဟောထားတဲ့သုတ်တန်တစ်ခု။အဲ့ဒါကဘာတုန်းဆိုတော့ဦးဇင်းတို့တန်ရုပ်ပါဠိတော်တခါတာဘကတန်ရုပ်ပါဠိတော်ထဲမှာဝိပစိတိသုတ်တံဆိုတာရှိတယ်။ဝိပစိတိဆိုတာကတရားမင်းကြီးရဲ့ရောက်ခမနော်အတူတာနတ်မင်းကြီးရဲ့နာမည်ပဲ။ဒီသုတ်တံကိုကျေးဇူးတော်ရှင်တိရိဝေစရောဘုရားကြီးဟောတတ်တာရှိတယ်။တရားမင်းကြီးတဲ့ခန္တီစာရံဆိုတော်တော်ကောင်းပါလေ။ပိတ္တတို့အဲ့ဒါကိုလည်းနားကြည့်စေခြင်းနဲ့ဦးဇင်းတို့ကတော့အချင်းချင်းလောက်ပဲပြောနိုင်ပဲပေါ့ဟုတ်လား။အဲ့ဒီသုတ်တံမှာမြတ်စွာဘုရားဘာဟောတာတုံးဆိုတော့ယဟန်တို့တဲ့ရှင်တုံးကဖြစ်ခဲ့ဘူးတာလေးတခုကိုငါပြောပြမယ်။ရှင်တုံးကတာဝရင်တာရင်းတို့ဓာရင်းနဲ့စစ်ဖြစ်ကြခဏခဏဖြစ်ကြတယ်သူတို့က ဒါကတက္ကမတို့ဥယျာဉ်တို့လူသားတွေလက်လက်မမီနိုင်တဲ့လောကကြီးရဲ့အဖြစ်အပျက်အခြေအနေတသိတ္တေသတသိတ္တေသပဲရှိသေးတယ်ဟုတ်လားနော်အဲ့ဒီမှာဥယျာဉ်တို့ဝိပဿနာအတူတိုင်ကြီးကအတူတာကြီးကသူ့ရဲ့အတူတာစစ်သားတွေကိုဘာပြောတော့ဆိုတော့ဒီစစ်ပွဲမှာတကယ်လို့တရားမင်းရှုံးခဲ့မယ်ဆိုလို့ရှိရင်တာဝတိနတ်လက်တီရှုံးမယ်ဆိုရင်အဲ့ဒီတရားမင်းကိုလေပင်လျင်၅ခုမြောက်နှောင်ဖွဲ့ထားတဲ့အနှောင်ဖွဲ့နဲ့တွဲပြီးတော့ငါဒီကိုခေါ်ခဲ့လို့ခိုင်းတယ်တရားမင်းကလည်းသူ့ရဲ့တာဝတိန္ဒနတ်တွေကိုအဲ့ဒီတိုင်းပဲမှားထားတာတကယ်လို့ငါတို့နိုင်လို့ကတော့ကွာအဲ့ဒီဝိပစိတိအတူတာကိုနော်လေပင်လျင်၅ခုမြောက်ရှိတဲ့အနှောင်ဖွဲ့နဲ့နှောင်ဖွဲ့ပြီးတော့ငါဒီခေါ်ခဲ့နော်အဲ့ဒီအနှောင်ဖွဲ့ကလည်းအရင်စိတ်ဝင်စားတဲ့အကောင်းတယ်အနှောင်ဖွဲ့ကဘာလဲဆိုတော့ခြေနှစ်ချောင်းလက်နှစ်ချောင်းလေပင်ကိုလှုပ်လို့မရအောင်နှောင်ဖွဲ့ထားတာအဲ့ဒီအနှောင်ဖွဲ့ကကျိုးမရှိဘူးတကိုးနဲ့နှောင်ဖွဲ့တာဘယ်လိုတုံးဆိုတော့အံ့ဩစရာကောင်းတယ်နော်နတ်တရဲ့တကိုးကအဲ့ဒီဝိပစိတိအတူတိုင်ကြီးကရှုံးသွားတာအဲ့ဒီစစ်ပွဲမှာရှုံးသွားတဲ့အခါကျတော့အတူတားတွေရှုံးတဲ့အခါကျတော့တာဝရင်သားတွေကအဲ့ဒီဝိပစိတိအတူတားကြီးကိုတရားမင်းပြောတဲ့အတိုင်းအဲ့ဒီအနှောင်ဖွဲ့နဲ့နှောင်ဖွဲ့ပြီးတော့သူ့ဒီကိုခေါ်လာတာတရားမင်းတွေကိုအဲ့ဒီအနှောင်ဖွဲ့ကဘလောက်ဆန်းကျယ်လဲဆိုရင်ဝိပစိတိအတူတားရဲ့စိတ်ထဲမှာတရားမင်းကတော်တယ်ကောင်းပါတယ်အပြစ်မရှိပါဘူးလို့ထင်ရင်အဲ့ဒီအနှောင်ဖွဲ့မရှိဘူးတတောင့်တတနေရတယ်တရားမင်းကမဟုတ်ဘူးတရားမင်းကမကောင်းဘူးတရားမင်းကဆိုးတာလို့ထင်တာနဲ့အနှောင်ဖွဲ့ကနှောင်ဖွဲ့ပြီးသားပဲလေသူစိတ်နဲ့သူ့အတူတူဖြစ်အောင်နှောင်ဖွဲ့ထားတာ။ဒါလည်းတရားဓမ္မတို့ဦးဇင်းတို့လက်လန့်မမီနိုင်တဲ့အနေအထားတစ်ခုပေါ့။ဟုတ်လား။အဲ့လိုနှောင်ဖွဲ့ခံထားရတော့အဲ့ဒီဝိပစိတိသူတော်ကိုဒီသုဒ္ဓမနတ်သဘင်ရဲ့တကားပေါက်နာမှာထားသူ့။အဲ့တော့တရားမင်းကဒီနတ်သဘင်ထဲကိုအမြဲတမ်းဝင်ထွက်သွားလာနေတော့အမြဲတမ်းဝင်တိုင်းထွက်တိုင်းသွားတိုင်းလာတိုင်းအဲ့ဒီဝိပစိတိသူတော်ကြီးကဆဲတယ်တဲ့တရားမင်းကိုယုံရင်ကြံထန်းနဲ့ယုံမာတဲ့စကားတွေနဲ့ဆဲတယ်အဲ့လိုဆဲတာကိုကြားမဲ့ဘာမှပြန်မပြောဘူးနားကိုမထောင်ဒီတိုင်းသွားတာအဲ့လိုကြားမင်းကိုဆဲမှများတဲ့အခါကျတော့ကြားမင်းကဘာမှမဖြစ်ပါဘဲနဲ့ကြားမင်းရဲ့ဘေးမှာရှိတဲ့မာတလိကတိုးမှမခံနိုင်ဘူးအဲ့ဒါနဲ့ကြားမင်းနဲ့တွေ့တဲ့အခါကျတော့မာတလိကပါပြောတော့ဆိုတော့အရှင်ကြားမင်းနဲ့ဒါကဆဲပါများလို့မနေနိုင်လို့သူပြောတော့တာအခုဝိပစိတိကဝင်တိုင်းထွက်တိုင်းအမြဲဆဲနေတာအဲ့ဒါကြားမင်းကဒီတိုင်းကြီးနေတယ်အဲ့ဒါကြောက်လို့လားတဲ့ဒါမှမဟုတ်အာမျက်မရှိလို့လားတဲ့သိလားတရားမင်းကဒီလိုဘာမှမတုံ့ပြန်မဲနဲ့နေတာဟာအဲ့ဒီဝိပစိတိကိုကြောက်လို့လားတဲ့ဒါမှမဟုတ်တုံ့ပြန်နိုင်တဲ့အာမရှိလို့လားတဲ့ဒီလိုသီးခံနေတာကြောက်လို့သီးခံတာလားအာမရှိလို့သီးခံတာလားမရှင်းနိုင်လို့သီးခံတာလားလို့မေးတာအဲ့တော့တရားမင်းကတော့အေးစီစီပါပဲဘာပြောလို့ဆိုတော့မဟုတ်ပါဘူးတဲ့ငါကြောက်လို့သီးခံနေတာလည်းမဟုတ်အာမရှိလို့သီးခံနေတာလည်းမဟုတ်ဘူးတဲ့ငါလိုပညာရှိတဲ့ပုဂ္ဂိုလ်တယောက်ဟာဘာကြောင့်ဒီလိုလူမိုက်နဲ့တုပြီးတော့ဖက်ပြိုင်နေရမှလဲတဲ့ဒါသူအရင်စပြောတယ်ဒါလည်းစဉ်းစားစရာကောင်းတာပဲဦးစင်ကတော့နော်ဒီကတော့ဦးစင်တို့တွေတခါတလေရံဖြစ်ကြတာရှိတယ်နော်ညင်ညာခုံကြတာရှိတယ်တိမခံနိုင်ကြတာတွေရှိတယ်အဲ့လိုရံဖြစ်ကြတဲ့ညင်ညာခုံကြတဲ့တစ်ဖက်လူထက်ကိုသားတယ်လို့တော့ထင်နေတာပဲဟုတ်လားအဲ့လိုထင်နေလို့ငါဟုတ်တယ် तू မဟုတ်ဘူးဆိုပြီးတော့အသာသေးအောင်လုပ်ကြတာပေါ့တကယ်တည်းကတုပြီးတော့တုပြီးတော့ပြောကြပြီညင်းကြပြီရံဖြစ်ကြပြီဆိုရင်တော့တိတ်ပြီးတော့မထူးပါဘူးအဲ့ဒီလိုနှစ်ယောက်ကအဲ့ဒီအနေထားမှာတိတ်ပြီးတော့မထူးဘူးဒါပေမဲ့ခက်တာကနှစ်ယောက်စလုံးကသူ့ထက်ငါသားတယ်လို့ထင်နေတာဟုတ်လားအဲ့ဒါကိုကလည်းမထူးဘူးလို့ပြောရမလို့ရှိတယ်ခုစရမင်းပြောတာကြည့်နော်ငါလိုပညာရှိတဲ့ပုဂ္ဂိုလ်တရားဘာကြောင့်အဲ့လိုလူမိုက်နဲ့တုပြီးတော့ဖက်ပြိုင်နေရမှာတော့တဲ့မတူဘူးဆိုတာကို तू ကဘယ်လိုတက်သေးပြတာတော့တုမနေဘူးပြောမနေဘူးဆိုတာနဲ့တက်သေးပြတာနော်လူတွေကတုဖက်ပြီးတော့ပြောတော့ပြောရင်လည်းဒါပေမဲ့တူတယ်လို့တော့မတင်ဘူးအမှန်ကဘယ်လိုဖြစ်နေလဲတူတယ်နော်အဲ့ဒီကိစ္စမှာတော့အတန်ရင်တိတ်မကွာလို့ညင်းနေကြတာဟုတ်တယ်မဟုတ်လားအေးထားတော့တော့ကြာမင်းအဲ့လိုပြောတာငါကြောက်လို့လည်းမဟုတ်ဘူးအားမရှိလို့လည်းမဟုတ်ဘူးနော်တုဖက်ပြီးတော့ငါမပြောခြင်းလို့သိခံနေတာအဲ့လိုပြောတဲ့အခါကျတော့မာတလိကဗာပြန်ပြောပြန်တော့ဆိုတော့ကြာမင်းနဲ့လူမိုက်တွေဆိုတာသူတို့မိုက်မဲမှုသူတို့ရဲ့မကောင်းမှုတွေကိုညံရှိတဲ့လူတွေကမတားမြစ်ဘူးဆိုရင်သူတို့မှပိုးပြီးတော့ပျက်စီးသွားနိုင်တယ်တဲ့သူတို့ရဲ့မိုက်မဲမှုတွေနဲ့ဒါကြောင့်ညံရှိတဲ့ပုံကိုယ်တွေကမိုက်မဲတဲ့ပုံကိုယ်တွေကိုပြင်းထန်တဲ့ဒဏ်နဲ့နှိပ်ကွပ်သင့်တယ်တဲ့ဟောဒါကလောကကြီးအရာတော့အလုံးကလက်ခံရမယ့်အမြင်တစ်ခုလို့အရင်ထင်ပါတယ်နောက်မိုက်မဲတဲ့ပုံကိုယ်တွေကိုအတိညာရှိတဲ့ပုံကိုယ်တွေကမှမထိန်ချုပ်ဘူးဆိုရင်သူတို့ဟာအများကြီးပျက်စီးသွားနိုင်တယ်ဒါကြောင့်သူတို့ကိုပညာရှိတဲ့ဉာဏ်ရှိတဲ့ပုံကိုယ်တွေဟာနှိပ်ကွပ်သင့်နေတယ်အဲ့ဒါကိုသူကဘလို့သုံးလို့ဆိုရင်ပြင်းထန်တဲ့ဒဏ်ပေးပြီးတော့နှိပ်ကွပ်သင့်နေလို့အဲ့လိုပြောတာဒါမှသူတို့ငြိမ်သွားမယ်ပေါ့ဒီအမြင်ကတော့လူတော်တော်များများထောက်ခံမယ်နော် တလောကရဲ့အမြင်ပေါ့ဟုတ်လားအဲ့တော့တရားမင်းကဘာပြောတော့ဆိုတော့အေးတဲ့မင်းဘာပဲပြောပြောလူတယောက်အမျက်ထွက်တယ်တစ်ဖက်လူကအမျက်ထွက်တယ်ဆိုရင်ကိုကအဲ့ဒါကိုသိပြီးတော့တတိကလေးနဲ့ကိုကိုကိုငြိမ်းအေးအောင်နေလိုက်မယ်ဆိုရင်ကိုအဲ့ဒီငြိမ်းအေးစွာနေလိုက်တဲ့နေခြင်းကအဲ့ဒီလူကိုတမ်းမြစ်ပြီးသားဖြစ်တယ်လို့ငါထင်နေတဲ့ဟောဒါကပို့ပြီးတော့နုညံ့သိမ့်မွေတယ်နုညံ့သိမ့်မွေသည့်အလျောက်ပို့ပြီးတော့နားလည်ဖို့လက်ခတ်တယ်ဦးစင်ကတိတုဒ္ဒံကိုဖတ်ကြည့်တယ်ဒီခန္တီနဲ့ပတ်သက်ပြီးတော့လည်းမကြာခဏစဉ်းစားမိတယ်ပေါ့နော်ခန္တီဆိုတာကလေရှင်သုံးဖို့ဆိုတဲ့အဆင့်ကိုမပြောနဲ့နော်နားလည်ဖို့ဆိုတဲ့အဆင့်တောင်သိမလွယ်ဘူးလို့ထင်တယ်နားမလည်လို့လူတွေကများသောအားဖြင့်လက်မခံနိုင်ကြတာလက်မခံနိုင်လို့သိပြီးတော့လည်းမကျင့်သုံးကြတာပေါ့နော်တိခါရမယ်ဘာဖြစ်ဖြစ်ခေါင်းငုံပြီးတော့ခါရမယ်ဆိုတော့ဒါကြီးကသဘာဝမကျဘူးလို့ပဲထင်ကြတာပဲများတယ်ဒီတိခါခြင်းတရားဟာလွတ်အပ်တယ်လုတ်ကိုလုတ်ရမယ်ဆိုတဲ့အမြင်မျိုးဒီလိုရှိဖို့ဆိုတာကဒီခန္တီရဲ့သဘောသဘာဝကိုကောင်းကောင်းနားလည်မှဖြစ်တာလက်ထိုက်တော့လည်းတချို့လည်းသီးခံနိုင်ကြတာတော့ရှိတယ်ဒါပေမဲ့ခန္တီရဲ့သဘာဝကိုပြည်ပြည့်ဝဝနားလည်ဖို့ဆိုတာမလွယ်ဘူးလို့ဥစဉ်ကတော့အဲ့လိုထင်တယ်ဟုတ်လားအခုပြောပြီနော်တရားမင်းပြောနေတာဟုတ်လားဒေါသဖြစ်လာတယ်ဒေါသဖြစ်เสียကြုံလာတယ်ဒေါသမဖြစ်ဖဲနဲ့တတိကလေးနဲ့ကိုယ့်ကိုငြိမ်းအေးအောင်နေလိုက်မယ်ဆိုရင်အဲ့ဒီငြိမ်းအေးအောင်နေလိုက်တဲ့နေခြင်းကိုကတစ်ဖက်လူကိုတားမြစ်ပြီးသားဖြစ်တယ်တဲ့အဲ့ဒီလိုသူမြင်နေတဲ့အဲ့လိုပြောတဲ့အခါကျတော့မာတတိကနားမလဲလို့လားဘလို့အကြောင်းကြောင့်ပဲတော့မသိဘူး तू ဘာပြန်ပြောတော့ तू ပြောတာနည်းနည်းတော့လွန်တယ်လို့ဆိုရမယ်တခြားမင်းတဲ့သင်ပါပဲပြောပြောကျုပ်ကတော့တိခဏ်ချင်းတရားမှာအပြစ်ပဲမြင်တယ်တဲ့နော်ဆိုလိုတာကတိခဏ်ဟာကောင်းကိုမကောင်းဘူးလို့ကို तू မြင်တယ်တဲ့ကဲနော်တိခဏ်ချင်းဟာကောင်းကိုမကောင်းဘူးလို့မြင်တယ်တဲ့နော်တိခဏ်ချင်းမှာအပြစ်ပဲမြင်တယ်တဲ့မပြုတ်လို့လဲဆိုတော့တဲ့လောကကြီးမှာလူတွေကတိခဏ်မှန်တိလို့ရှင်ပို့ပြီးတော့အနိုင်ယူခြင်းညားတယ်တဲ့ဥပမာရှုံးတဲ့နွားကိုနိုင်တဲ့နွားတွေကလိုက်ပြီးတော့တခါတည်းခွေကြသလိုမျိုးပေါ့ဟုတ်လားဒါကြောင့်တီးခံရတာကောင်းကောမကောင်းတဲ့ဒါသူ့ရဲ့အမြင်ပဲနောက်တီးခံမှန်တိလို့ရှိရင်နိုင်တယ်ဆိုပြီးတော့မလုပ်ကြတော့နောက်ရှုံးတဲ့နွားရဲ့နောက်ကိုနိုင်တဲ့နွားတွေကဝိုင်းပြီးတော့လိုက်ကြသလိုမျိုးလို့သူကဥမာနဲ့ပြောတာအဲ့လိုပြောတဲ့အခါကျတော့ဘုရားလောင်းကအဲတရားမင်းကမတလီကိုဘာပြောတော့ဆိုတော့အေးတဲ့မင်းငါ့ကိုကြောက်လို့တီးခံတယ်လို့ပဲထင်ထင်အမကြောက်လို့တိခန်နဲ့လိုပဲထင်ထင်ဘာကြောင့်မဲ့ထင်တဲ့ဟောဒီလောကကြီးမှာအကျိုးစီးပွားတွေထဲမှာကိုယ့်ရဲ့အကျိုးစီးပွားရရှိဖို့သာလင်ပဓာနာကြရတယ်တဲ့နော်တဒ္ဒထံပရမအတ္တအကျိုးရှိတယ်ဆိုတဲ့နေရာမှာကိုယ့်အတွက်အကျိုးရှိဖို့ရသည်ပဓာနာကြရတယ်တဲ့အကျိုးစီးပွားတွေကအကျိုးစီးပွားထဲမှာကိုယ့်အကျိုးစီးပွားဟာအမွတ်မြတ်ဆုံးပဲတဲ့ဒါရောလက်ခံရလားစဉ်းစားကြည့်စဉ်းစားကြည့်နော်တရားစဉ်းစားကြည့်နော်အကျိုးစီးပွားတွေထဲမှာကိုယ့်အတွက်အကျိုးစီးပွားရှိဖို့ကအရေးကြီးဆုံးပဲအကျိုးစီးပွားဆိုတာလဲစစ်မှန်တဲ့အကျိုးစီးပွားကိုရည်ညွှန်းတာဟုတ်ရဲ့လားကိုယ့်အတွက်ချမ်းသာဖို့အကျိုးစီးပွားရှိဖို့အတွက်ကိုယ်ကမလုပ်ရင်ဘယ်သူကလုပ်ပေးမှာတော့အကျိုးမှလုပ်မပေးဘူးဟုတ်တယ်မဟုတ်လားအေးအဲ့တော့ကိုယ့်အတွက်အကျိုးရှိဖို့ဆိုလို့ရှိရင်လည်းပဲခန္ဓာရပင်ရောနဝိစတိဒီခန္ဓာတရားထက်ကိုယ့်အတွက်အကျိုးရှိနိုင်တာဒီပြင်တရားတစ်ခုမရှိဘူးတဲ့ဆိုလိုတာကတိခဏ်ချင်းဒီကိုယ့်အတွက်အကျိုးအရှိဆုံးတရားပဲ။ဒါကြောင့်ကိုယ့်အတွက်အကျိုးအရှိဆုံးတရားဖြစ်မဲ့တိခဏ်ချင်းတရားကိုလက်ကင်ထားပြီးတော့အကောင်းဆုံးအကျိုးစီးပွားဖြစ်တဲ့ကိုကျိုးစီးပွားကိုကိုယ်ကရအောင်ရှာရမယ်လို့သူကအဲ့လိုပြောတာ။ဘယ်သူတွေကဘယ်လိုပဲထင်ထင်တိခဏ်လိုက်မှသာလဲကိုယ့်အတွက်တကယ်အကျိုးရှိမယ်လို့ပြောတာ။ဟုတ်လား။အဲ့လိုပြောပြီးတော့သူကဆက်ပြောတော့ဆိုတော့မတလီတဲ့လောကကြီးမှာကိုကအားရှိပါလက်ကင်နဲ့အားမရှိတဲ့ပုံကိုယ်ကိုတီးခံမှသာလဲအဲ့ဒီတီးခံခြင်းဟာမြတ်သောတီးခံခြင်းလို့ဆိုရမယ်တဲ့ဆိုလိုတာကိုယ်နိုင်တယ်ဒီလူကိုအစသာရရရှင်မယ်ဆိုလို့ရှိရင်အဲ့ဒီလိုနိုင်မှလှည့်ခင်နဲ့ငုံပြီးတော့တီးခံတဲ့တီးခံခြင်းမျိုးကအမျက်ဆုံးပဲတဲ့ကိုယ်အားမရှိလို့တီးခံရတယ်ဆိုတာကတော့အားမရှိတဲ့လူကတော့အမြဲတမ်းတီးခံနေရတာပဲတဲ့အဲ့ဒါကတော့မြတ်တယ်လို့မဆိုနိုင်ဘူးပေါ့တစ်ဆက်တည်းသူပါဆက်ပြောတော့ဆိုတော့လူမိုက်တည်းရဲ့အားဟာတကယ်အားမဟုတ်ဘူးတဲ့လူမိုက်တွေကသူ့ကိုယ်သူအားရှိတယ်လို့ထင်ကြတာပေါ့တကယ်တမ်းကတွေ့ကြုံလာတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သတိကလေးနဲ့ငြင်းအေးအောင်နေတတ်မှသာလေအဲ့ဒီအားဟာတကယ်အားအစ်စ်ပဲလို့သူပြောတာဟုတ်လားအဲ့ဒီမှာဦးဇင်းတို့နောက်ထပ်သူဆက်ပြီးတော့ပြောတဲ့နောက်ဂါထာလေး၃ဘုတ်အဲ့ဒါလေးကတော့ဦးဇင်းကအရန်ကိုသဘောကျတယ်ခန့်ငယ်ငယ်ကစပြီးတော့အဲ့ဒီဂါထာလေး၃ဘုတ်ကတော့စွဲနေတယ်ပေါ့လေဘာပြောထားတော့ဆိုတော့တတ်သေးဝတေနပပိယောယောကုတ်တံပဋိကုတ်စတိကုတ်တံအပတိကုတ်ဇံတော်သင်္ကာမေစီတိထုတ်စီရနော်အိဗေကဘာပြောတော့ဆိုတော့လူတယောက်အမျက်ထွက်တယ်ကိုယ့်ပုံမှာမဟုတ်တာလုပ်တယ်ဒေါသတွေနဲ့ အဲ့ဒါကိုကိုကတိပြီးတော့ဟောအမျက်မထွက်အောင်မထိန်နိုင်မင်းနဲ့အမျက်ထွက်တဲ့လူကိုပြန်ပြီးတော့အမျက်ထွက်မယ်ဆိုလို့ရှိရင်အဲ့ဒါရှိအရင်အမျက်ထွက်တဲ့လူတွေနောက်ထပ်ပြီးတော့အမျက်ထွက်တဲ့လူကပို့ပြီးတော့မိုက်မဲတယ်တဲ့ဟုတ်လားအဲ့ဒီလူတယောက်အမျက်ထွက်တာကိုသိပြီးတော့ကိုကအမျက်မထွက်ဖဲနဲ့ထိန်းနိုင်မယ်ဆိုရင်တော့အလွန်တရာအောင်နိုင်ခဲ့တဲ့စစ်ပွဲကိုအောင်နိုင်တယ်လို့ဆိုရတယ်တဲ့ဒီလူကမကောင်းလို့ကိုကပြန်မကောင်းမယ်ဆိုရင်ကိုကသူ့ထက်ပိုဆိုးတယ်တဲ့သူကလည်းပဲအကြောင်းတစ်ခုခုကြောင့်ကိုကိုပေါ်မှာဆိုးလိုက်တာပဲကိုကလည်းပြန်ဆိုးတယ်ဆိုရင်ကိုလည်းပဲဒါသူဆိုးလို့ဆိုတဲ့အကြောင်းကြောင့်ပြန်ဆိုးလိုက်တာပဲအကြောင်းတရားတွေကမတူပေမဲ့လို့ဆိုးကြတာချင်းတော့အတူတူပဲဒါမဲ့နောက်လူကိုဘာကြောင့်ပိုဆိုးတယ်လို့ပြောရသလဲနောက်လူကဒီမှာမြင်းနေရတယ်ဒီလူဒေါသဖြစ်လို့ပူလောင်ဆင်းနေရဆိုမြင်းနေမှလဲကင်းတယ်အဲ့ဒီလမ်းကြီးကိုဝဆက်လိုက်တာသဘောပေါက်လားကိုပေါ်လာပြီးတော့ဒေါသတွေနဲ့ပြောဟဲဆိုရဲလှုပ်တယ်သူ့မှာဒေါသကြောင့်ပူလောင်နေတာကိုသိတယ်သိပါလဲနဲ့ကိုကလည်းပဲသူ့လမ်းစဉ်ပဲထပ်ပြီးတော့လိုက်တယ်ဒေါသတွေနဲ့ပြန်ပြီးတော့တုံ့ပြန်ပဲပြောဆိုမယ်ဒေါသဖြစ်တာချင်းဖြစ်ကြတာချင်းအတူတူပဲအကြောင်းတရားတော့မတူဘူး तू ကတော့အကြောင်းတစ်မျိုးကြောင့်ဒေါသဖြစ်မယ်ကိုကတော့ तू ဒေါသဖြစ်လို့ကိုဒေါသဖြစ်တယ်ဟုတ်လားဒါပေမဲ့လို့ရှစ်ထက်နောက်လူပို့ပြီးတော့မိုက်တယ်ရှစ်လူအမျက်ထွက်ပါလေနဲ့နောက်လူကအမျက်မထွက်အောင်ထိန်းနိုင်မယ်ဆိုရင်တော့အလွန်တရာအောင်နိုင်ခဲ့တဲ့စစ်ပွဲကိုအောင်ရရောက်တယ်တဲ့ဟုတ်လားဒါကိုပြောတာနော်ဒါကြောင့်တတ်သေးဝတေနပပိယောယောကုတ်တံပရိကုဋ္ဌေတိကုဋ္ဌမပရိကုဋ္ဌံတို့သင်္ကာမေဇီတိထုတ်စေရ။အလွန်အောင်နိုင်ခဲ့တဲ့စစ်ပွဲကိုအောင်ဖို့အတွက်အမျက်ထွက်တဲ့ပုဂ္ဂိုလ်နဲ့တွေ့လာရင်အမျက်မထွက်ဘဲကိုဟာထိန်းနိုင်ရမယ်။ဒါပြောတာ။ဟုတ်ရဲ့လား။အဲ့ဒီမှာဆက်ပြီးတော့ဦးဇင်းတို့ဘာပြောပြန်တော့ဆိုတော့ဥပိန္နမထသရတိအတ္တနောသပရတ္တသပရံတံကုပိတံညတ္တဝယောတတောဥပတမတိတဲ့။လူတယောက်မကောင်းဘူးကိုယ့်ပေါ်မှာမကောင်းဘူးဒေါသတွေနဲ့လာတယ်ဆိုရပါစို့အဲ့ဒါကိုကိုကတတိနဲ့ငြိမ်းအေးအောင်နေလိုက်နိုင်တယ်ပရံတံကုပိတံညတ္တဝသူအမြဲဒေါသတွေဖြစ်နေတယ်ဆိုတာကိုသိတယ်အဲ့ဒီသိတဲ့ခါမှာပေါ့ယောတတောဥပတမတိတတိလေးနဲ့အာငါတော့ဒေါသဖြစ်တော့မှာဒေါသဖြစ်ရင်တော့ငါတော့ပို့ဆိုးတော့မှာပဲတတိကလေးနဲ့သူ့လိုဒေါသမဖြစ်အောင်ကိုထိန်းလိုက်တယ်ငြိမ်းအေးအောင်နေလိုက်တယ်အဲ့လိုဆိုရင်အဲ့ဒီပုံကဘာလဲတဲ့ဥပိန္နမထသရတိအတ္တနောသပရတ္တသတဲ့ကိုယ့်ရဲ့အတွက်သူ့ရဲ့အတွက်နှစ်ပါးစုံတို့ရဲ့အတွက်အကျိုးစီးပွားကိုကျင့်သုံးတယ်လို့ဆိုရမေးတဲ့ကိုယ့်ရဲ့အကျိုးစီးပွားကိုကိုယ်တိုင်ကျင့်သုံးတယ်သူ့ရဲ့အကျိုးစီးပွားကိုတောင်းကျင့်သုံးပေးလိုက်ရရောက်တယ်တဲ့ဒါပါလေအတိပဲကဒေါသမဖြစ်အောင်ထိန်းတယ်ဆိုတာကိုယ့်အတွက်ဆိုးကျိုးတွေမဖြစ်အောင်ကိုစူးစမ်းလိုက်တာကိုကဒေါသကိုထိန်းလိုက်တဲ့အခါကျတော့ကို့ကြောင့်သူကဆက်ပြီးတော့ဒေါသဖြစ်เสียအကြောင်းမရှိတော့ဘူးသူ့ဒေါသကတဖြည်းဖြည်းနဲ့အချိန်သေးသွားဖို့ပဲရှိတယ်။သူကတုံ့ပြန်လို့ကိုကတုံ့ပြန်မယ်ဆိုရင်မဆုံးတော့ဘူးလေ။အဲ့ဒါဒီဒုက္ခဆက်ကြီးကိုကိုကဆက်ပြီးတော့ရက်နိုင်အောင်စူးစမ်းလိုက်တာ။အဲ့ဒါသူ့အတွက်အကျိုးရှိအောင်လည်းကိုကျင့်သုံးပေးရရောက်တယ်။နားလေကြလားမသိဘူး။နောက်တိခဏနဲ့ပုဂ္ဂိုလ်ဟာကို့အတွက်အကျိုးရှိအောင်လည်းလှုပ်လိုက်ရရောက်တယ်။တစ်ဖက်သားအတွက်အကျိုးရှိအောင်လည်းလှုပ်လိုက်ရရောက်တယ်။နားလေလို့တဲ့စကားနဲ့လက်တွေ့ကျကျပြောရမယ်ဆိုရင်တိခဏလိုက်မယ်ဆိုရင်ကို့အတွက်အကျဲအကျဲမငြိမ့်မွေတွေတစ်ခါတည်းပြီးသွားရောဘာမှရှင်းစရာမလိုတော့ဘူး။တစ်ဖက်လူလည်းပဲကိုကဘာမှမတုံ့ပြန်တဲ့အတွက်ကြောင့်ဒေါသတွေဆက်ပြီးတော့သူပွားစရာအကြောင်းမရှိဘူး။မှားစရာအကြောင်းသိပြီးတော့မရှိဘူး။ရက်သွားတယ်။ကိုကပြန်တုံ့ပြန်မယ်ဆိုရင်ဘာမှဆိုဖြစ်နိုင်တယ်နော်။စကားကနေတော့လက်တွေပါတွေပါလာမယ်ဆိုရင်ရာသွေးမှုတွေပါတဲ့အစအကြီးကျယ်ဖြစ်နိုင်တယ်။ဒါကြောင့်တီးခန့်ခြင်းသည်ကိုဂျိုးသူဂျိုးနှစ်မျိုးစုံသောအကျိုးကိုကျင့်သုံးရရောက်တယ်လို့တရားမင်းကပြောတာ။ဟုတ်လား။အဲဒါလို့အလွန်တရာကောင်းတဲ့အကျင့်ကိုကျင့်ကြတဲ့လူတွေကိုပဲလောကမှာသူတော်ကောင်းတရားကိုနားမလည်ကြတဲ့ပုံကိုယ်တွေကဒီလူတွေဟာလူအတွေပါလို့ပြောကြသေးတယ်တဲ့။ဒါလေးကလည်းပါသေးတယ်ဟုတ်လား။ဥပိန္နတိကိစ္ဆန္ဒနအတ္တနောသပရတ္တသမိမိအတွက်သူတို့ဘာအတွက်ငြိမ်းအေးအောင်ဆေးကုပေးတဲ့အဲ့ဒီသီးခံတဲ့လူကိုပဲတဲ့။နော်ဇနမဉ္ဇန်တိဘာလောတိယေဓမတအာကောဝိတာသူတော်ကောင်းတရားကိုမကျွမ်းကျင်မလိမ္မာကြတဲ့လူအများစုကြီးကဒီလူဟာလူမိုက်ပဲလို့တောင်ထင်ကြသေးတယ်တဲ့။ကဲနော်ဒီခံခြင်းအပြင်ကိုအကျိုးရှိအောင်သူများအကျိုးရှိအောင်တကယ်ကိုစစ်မှန်တဲ့နီးလန်းနဲ့လှုပ်နေတာကိုပဲသူတော်ကောင်းတရားကိုမကျွမ်းကျင်မလိမ္မာကြတဲ့လူအများစုကြီးကဘလို့ထင်ထားတယ်တော့လူအပဲလူမိုက်ပဲလို့ထင်နေတယ်။စဉ်းစားကြည့်နော်အေးဒါတရားမင်းကပြောတာ။ဒါကြောင့်သူပြောတဲ့စကားတွေအကုန်လုံးကအနှစ်သာရနဲ့ပြည့်နေတယ်။တရားမင်းဘလောက်သီးခံနိုင်လဲဆိုတာ။အဲ့ဒီမှာမြတ်စွာဘုရားယဟန်တို့တဲ့။ရှေးကံရဲ့အကျိုးပေးကိုအမိပြုပြီးတော့အသက်ရှင်ကြတဲ့နတ်တွေကတောင်မှဒီသီးခံခြင်းရဲ့အကျိုးကျေးဇူးကိုပြသပြောဆိုပြီးတော့နေနိုင်ကြတယ်ဆိုရင်နော်ငါဖရားရဲ့တာသနာမှာပြုံပြီးတော့ယဟန်ပြုနေကြတဲ့တင်တို့အတွက်တိခဏ်ချင်းတရားဆိုတာလက်ခံထားရမယ်အမျက်တော်သာမထွက်ရဘူးလို့အဲ့ဒါမြတ်စွာဘုရားကအဲ့ဒီဝိပစီတိသုတ်တံကိုဟောပြတာဒါကမြတ်စွာဘုရားရဲ့နော်လူတွေလက်လက်မမီနိုင်တဲ့အဖြစ်အပျက်အခြေအနေတစ်ခုကိုညွှန်ပြပြီးတော့တဆင့်ပြန်ပြီးတော့ပြောပြတာ ကိုတို့ကဖြစ်ပျက်ခဲ့တဲ့အခြေအနေအကြောင်းအရာကိုလည်းပဲထောက်ထားပြုပြီးတော့မြတ်စွာဘုရားပြောခဲ့တာတွေလည်းအများကြီးရှိတယ်။ဆိုကြပါစို့ဦးဇင်းတို့ဥပမာပြောရမယ်ဆိုလို့ရှိရင်ဟိုဒီကာဝမင်းသားတို့ရဲ့အကြောင်းဟာအလွန်ပြောစရာကောင်းတယ်ပေါ့။မြတ်စွာဘုရားလက်ထက်ကကောတံပီပြည်မှာနော်တန်ဃာတွေကွဲကြတာရှိတယ်။ဘာမဟုတ်တဲ့အကြောင်းအရာလေးကိုအခြေခံပြီးတော့နော်ဝိနည်းဆောင်ယဟန်နေနဲ့နော်ဓမ္မဂတိကတုတ်တန်ဆောင်ယဟန်နေကွဲကြတာ။အာမမပြောပါလို့တဲ့အကြောင်းအရာလေးနဲ့စစ်ဆက်လို့မရဘူး။ဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်စစ်သက်တတ်အောင်စစ်ဆက်လို့မရအောင်။အလုံးမစစ်ဆက်လို့မရတဲ့အခါကျတော့ဒီဒေါသတွေအာဃာတတွေနဲ့အမုန်းတွေနဲ့နေနေကြတာတစ်ဖွဲ့နဲ့တစ်ဖွဲ့ပေါ့နော်။ယဟန်တန်ဃာတွေဖြစ်ပြီးတော့အဲ့လိုဖြစ်နေတော့မြတ်စွာဘုရားကအမျိုးမျိုးဖြောင့်ပြန်နာချတယ်။အဲ့ဒီတည်းမှာဇတ်တော်တွေအများကြီးဟောတယ်။အဲ့ဒီအဖြစ်အပျက်ကိုအခြေခံပြီးတော့အဲ့ဒီဇတ်တော်တွေကဇတ်တော်တစ်ခုပေါ့။နော်ဒီကဟုအကြောင်းနော်ဒီဂီတိကောသလဇတ်ဆိုပြီးတော့ဟောတာရှိတယ်။ဒါဘုရားလောင်းတော်ကောင်းကြီးသူ့အကြောင်းသူပြန်ပြောတာပါမြတ်စွာဘုရားကယဟန်တို့တဲ့တခုသောဘဝတုန်းကဟိုဦးဇင်းတို့အလွန်အင်အားကြီးတဲ့ဗာရဏတိပြည်ပြင်မတတ်ပြင်ဆိုတာရှိတယ်။သူနဲ့နေနမိတ်ချင်းဆက်နေတဲ့နော်ကောသလဘုရင်ရဲ့တိုင်းပြည်လည်းရှိတယ်။အဲ့ဒါဗာရဏတိဘုရင်ပြင်မတတ်ကအင်အားကြီးတဲ့အခါကျတော့စစ်တပ်တွေနဲ့ခြေပြီးတော့အဲ့ဒီနိုင်ငံသေးလေးကိုသွားပြီးတော့တိမ့်ပိုက်တာ။စစ်တပ်ကြီးချီလာပြီဆိုတာကိုလည်းသိရောအဲ့ဒီကောသလဘုရင်ကဖပြေးတာတော့မပြင်းလေသူတတ်ခံရမှာပေါ့နော်သူမရှင်းနိုင်ဘူးအားကြီးမမြောက်အဲ့ဒီလိုထွက်ပြေးတဲ့အခါမှာသူ့ရဲ့မိဖုရားကကိုဝင်ရှိတယ်အဲ့ဒါမိဖုရားကြီးနဲ့သူနဲ့ဒီလိုပဲထွက်ပြေးတဲ့အခါကျတော့နော်အဲ့ဒီတိုင်းပြည်ဌာနစီးတဲ့ကိုပြမတတ်ကတင်ပိုင်လိုက်တယ်ပေါ့ဘယင်းနဲ့မိဖုရားကတော့မမိလိုက်ဘူးအဲ့ဒါမထင်မရှားဥဒိန်းတဲ့ဘဝမျိုးနဲ့သူတို့နေတာပေါ့နေပြီးတော့အဲ့ဒါသားလေးမွေးလာတဲ့အခါကျတော့အဲ့ဒီသားလေးကိုနော်ဒီနောက်တက်လာတဲ့ဘယင်းရဲ့အန်ရဲကကြောက်ရတဲ့အတွက်ကြောင့်နောက်တခြားတနေရာမှာပညာသင်လွတ်ပြီးတော့မထင်မရှားနဲ့နေတာနောက်တော့ဆတ္တာတွေသူ့ရဲ့အရင်ရှင်မွေးဘွားတုန်းကဆတ္တာတွေကသူ့ကိုတွေ့သွားတဲ့အခါကျတော့သူ့တွေလက်တွေရကျင်တဲ့နဲ့ဗြဟ္မတမင်းကိုအကြောင်းကြားတာအကြောင်းကြားတဲ့အခါကျတော့ဗြဟ္မတမင်းကနော်ရံဆွဲဆိုတာသို့တော့ရှင်းထာမှာစိတ်အေးရမယ်ဆိုပြီးတော့ပင်ရင်မိဖုရားဟောင်းနှစ်ပါးလုံးကိုဖမ်းပြီးတော့တတ်တယ်အဲ့လိုဖမ်းပြီးတော့ထုတ်လာတဲ့ချိန်မှာပဲတိုက်တိုက်ဆိုင်တဲ့ဘုရားလုံးကပညာသင်ပြန်လာတော့သူ့အမေနဲ့အဖေနဲ့ကသတ်ခံရမယ့်အနေထားရောက်နေတယ်ဒါသူလည်းပဲကိုထင်မပြရဲဘူးသူ့ဘာတက်မှာပဲလေပြီးလို့ရှိရင်အဲ့ဒါနဲ့သူ့အဖေအမေအသက်ခံရတာကိုသူ့ဘေးကနေကြည်နေရတယ်အနေထားကအဲ့တော့ဒီလိုပဲသူ့ကိုလက်ပြန်ကျိုးတုပ်ပြီးတော့ဘယင်နဲ့မိဖုရားနဲ့ကိုနော်လမ်းလေးလျှောက်ခေါ်သွားသူ့လည်းပဲပေးတဲ့ကြားထဲကကြည်လိုက်တာပေါ့အဲ့တော့သူ့သားလေးဆိုတာသိတယ်ဘယင်ဟောင်းကဒါပေမဲ့သူ့သားလို့မပြောရဲဘူးပြောရင်သူ့ဘာတက်ပါအဲ့ဒါနဲ့တေးအံစဲစဲမှာဒီကောသလဘယင်ကြီးကသူ့ရဲ့သားဒီကာဟုဘုရားလောင်းမှာပဲပါပြောတော့ဆိုတော့တတ္တဒီကဝူတဲ့ चित्त ဒီကဝူတွန်တင်သည်ဒီကံအရှိကိုလည်းပဲမပတ်တာမကြည့်ပါနဲ့ရတ္တံအတူကိုလည်းပဲမပတ်တာမကြည့်ပါနဲ့ चित्त ဒီကဝူတဲ့အရှိကိုလည်းမရှုနဲ့အတူကိုလည်းမရှုနဲ့နော်ဝေဒာယံတို့သည်ဝေဒီနသယံတို့မှုခြင်းဖြင့်နဟိတမန္တိဘယ်နည်းနဲ့မှမငြိမ့်နိုင်ကြဘူးဝေဒာယံတို့သည်အဝေဒီနသယံတို့မှုခြင်းဖြင့်သာလေတမန္တိသငြိမ့်အေးနိုင်ကြတယ်လို့စကားလေးကွန်ပြောတာအဲ့ဒီမှာတမ္ပဲပုဂ္ဂိုလ်တွေကဘယင်ကြီးတေဂာနိမို့လို့သေယူသေးတဲ့နဲ့ရှောက်ပြောတယ်လို့ထင်တာမဟုတ်ဘူးသူ့ရဲ့သားကိုမှားလားအဲ့ဒီအနတ္တိပဲကိုလည်းဘုရားလောင်းကသိတယ်အဲ့လိုနဲ့မြုပ်ပြင်းမဲ့ရောက်တော့တတ်ပစ်လိုက်တာပဲဘယင်ကောမိဖုရားအောင်အဲ့ဒီမှာဘုရားလောင်းကနော်အရက်တွေပါလေးဝဲလာပြီးတော့အဲ့ဒီနာအဆောင်တွေကိုအရက်တွေတိုက်ပြီးတော့တခါတည်းအဲ့ဒီခန္ဓာကိုယ်အတုံးအပြတ်ကလေးတွေအကုန်ရှုပြီးတော့ဖေနဲ့အမေကိုမီးစကြိုးတယ်အဲ့ဒါကိုပြင်မတတ်ဘယင်ကနန်းတော်ဘောကနေမြင်ရတယ်အော်ဒီအလောင်းတွေကိုလူတယောက်မသေးမကွက်သူမြင်နေရတယ်မိတကြိုနေတာမြင်နေတယ်ဒါဟာသူ့ရဲ့အဆွက်အဆက်အနွယ်တွေဖြစ်မှာပဲငါ့ကိုလည်းဘယ်သူမှလာပြီးတော့တရေမပေးကြဘူးသူထိတ်လန့်တယ်ရောက်သွားရောအဲ့ဒီလူကအဲ့တော့နောက်တော့အဲ့ဒီဒီကဘုမင်းသားကနောက်ဆင်ဆရာဒီမှာခါစားရင်းနဲ့အဲ့ဒီဘယင်ကြီးရဲ့အနီးနားကိုရောက်လာတယ်ပေါ့နောက်သူကတချင်းဆိုတာတွေစောင်းတိတာတွေလည်းကျွမ်းကျင်တော့ဇလန်းကတော်တော်ရှည်ပါတယ်တနည်းနည်းနဲ့သူဘယင်နားကိုရောက်အောင်လုပ်တယ်သူရပြောတာဆိုတာချက်ချက်ချာချာလိမ့်လိမ့်မာမာရုပ်ရည်အကုန်လုံးเนาะအစင်အတန်းရှိတဲ့အခါကျတော့ဘင်းကြီးကသူ့နားမှာထားတယ်သူ့ရလူယုံဖြစ်တယ်နောက်တော့ဘလောက်ထိယုံတော့ဆိုတော့ဥယျာဉ်ထဲထွက်တယ်ဥယျာဉ်ထွက်တဲ့အခါကျတော့အဆောင်နေမရှိဘဲနဲ့เนาะမောတယ်ပန်းတယ်ဆိုပြီးတော့ဒီကဥယျာဉ်ပေါင်ပေါ်မှာပြင်မတဲ့ဘင်းကြီးကအိတ်တယ်အဲ့ဒီအိတ်ပျော်နေတဲ့အချိန်မှာနားမှာလည်းတန်လျက်ရှိတယ်ဟောဒီလူဟာငါတို့ရထီနန်းကိုလည်းလူယူခဲ့တယ်ငါရအဖေရအဖေနဲ့အမေကိုလည်းပဲရဲ့ဆက်ဆက်တက်ပြစ်တယ်ဘာပြစ်မှမရှိပဲနဲ့အဲ့တော့ဒီအချိန်ဟာငါ့အတွက်လက်စားချေဖို့အကောင်းဆုံးချိန်ပဲဆိုပြီးတော့တန်လျက်ကိုဆွဲထုတ်တယ်အဲ့ဒီလိုဆွဲထုတ်လိုက်ခါမှာဖအေပြောခဲ့တဲ့စကားကိုတစ်ခါပြန်ကြားတယ်ခြေသားဒီကဟု အရှိကိုလည်းမရှုနဲ့အတူကိုလည်းမရှုနဲ့။နောက်အရှိကိုမရှုနဲ့ဆိုတာသူဘာပြောတာလဲဆိုတော့မုန်းစာကိုမရှိစေနဲ့။နောက်ဒေါသတွေကိုမကြေပွားစေနဲ့။နောက်အတူကိုမရှုနဲ့ဆိုတာချစ်စာကိုမတိုစေနဲ့။မိဖြစ်တာတွေကိုမြန်မြန်မပျက်စီးစေနဲ့ဒါပြောတာ။ဟုတ်လား။ယံတုတ်မှုခြင်းအဖြစ်ယံတွေဟာမငိမ့်နိုင်ဘူး။ယံမတုတ်မှုမှသာလေယံတွေဟာငိမ့်နိုင်တယ်ဆို။အောင်းအေးပြီးတော့တန်လျက်ကိုပြန်ပြီးတော့ထိုးသွင်းလိုက်တယ်မသား။မရမြတ်မှုတခါစိတ်ထိန်လို့မရဘူးပြန်လာတယ်။တတ်မယ်။အဲ့ဒီမှာဖေးရဲ့ဆုံးမစကားက"အော်ငါအဖေနောက်ဆုံးမှာခဲ့တဲ့စကားလေး"နော်နားထောင်မယ်ဆိုမတတ်။အဲ့လိုနဲ့၃ချိန်၃ခါခြေထုံချတုံဖြစ်နေတော့ပင်ကြီးက노လာတယ်။노လာတဲ့ခါကျတော့ပင်ကြီးကဘာပြောလဲဆိုတော့"ဒီကဟုတ်တဲ့"နော်ငါမှာဒီကဟုတ်လို့သူ့နာမည်မသိပါဘူး။အိမ်မက်ထဲမှာကောသလမင်းရဲ့သားဒီကဟုတ်ကတန်လျက်နေလိုက်လို့ငါပြေးနေရတယ်။အော်စရာနော်စိတ်တွေရဲ့ဆက်ဆက်မှုကဟုတ်လား"အဲ့ဒီမှာဘုရင်ကြီးရဲ့ရောင်တုံးကိုကင်ပြီးတော့ဘုရားလောင်းကဒီကဟုတ်ဆိုတာသူပဲပေါ့အဲ့တော့သင်ဟာတို့ရဲ့အပေါ်မှာအလွန်တရာမှအကျိုးကျေးဇူးမဲ့တွေကိုလုပ်ခဲ့တဲ့တင့်ဝန်ကတတ်မယ်ပေါ့အဲ့ဒီမှာကောသလအဲပြမတဲ့ဘုရင်ကြီးကသူ့ကိုခြေရင်းမှာဝှက်ရှင်းပြီးတော့မတတ်ဖို့တောင်းပါတယ်ဒီတော့မှဘုရားလောင်းကအလွန်နှုံညံ့တိမ်မွေးတဲ့သဘောနဲ့တန်လျက်ကိုဘုရင်ကြီးတွေကိုအပ်တယ်တဲ့တယောက်ကိုတယောက်အသက်အနှင်းနဲ့ပေါ့တင့်ကိုလည်းငါမတတ်ဘူးငါကိုလည်းတင်မတတ်နဲ့ဆိုတော့တခါတည်းကျိန်စာတွေပါတွေရှိုးပြီးတော့နော်ရန်သာကိုမရှိဖို့အတွက်အခုပဲအပြီးတက်လိုက်ကြရအောင်။တင့်ဝငါတက်မယ်ဆိုရင်လည်းပဲတင့်ရဲ့နောက်ဆက်ပွားတွေကပြီးနိုင်မှာမဟုတ်ဘူး။ငါ့ကိုပြန်တက်နေကြမှာ။ဟုတ်လား။အဲ့ဒါနဲ့ဘီယင်ကြီးကပြန်ခေါ်သွားပြီးတော့နောက်နန်းတော်ဘောရောက်တဲ့ခါကျတော့ဒီကဘူးကိုမြန်တကယ်လို့တင်းတို့တွေ့မယ်ဆိုရင်ဘယ်လိုလုပ်ကြမလို့မူရီမတ်တွေကိုမေးတာ။ဘယ်လိုနှိပ်စက်မယ်ဘယ်လိုတက်မယ်ဖြတ်မယ်မျက်နှာလိုအားရပြောကြတာပေါ့။အဲ့ဒီမှာဒါဒီကဘူးပဲလို့ပြောပြပြီးတော့နောက်သူနဲ့ငါနဲ့ဟာငြိမ်းချမ်းရေးရသွားပြီးအလွန်တော်တဲ့လူတစ်ယောက်ပဲ။ကိုရဲ့စိတ်ကိုအလွန်ထိမ့်သိမ့်နိုင်တယ်။ဖခင်ရဲ့စကားကိုလည်းပဲ तू အလွန်နားထောင်နိုင်တယ်။တော့ဒီကနေ့မှပြောသွားတဲ့စကားလျှို့ဝှက်စွာပြောသွားတာကိုလည်း तू အတိတ်ပဲဖော်နိုင်တယ်။ဒီလောက်ဉာဏ်ပညာရှိတဲ့လူကိုသူ့ရဲ့သမီးနဲ့ပေးစားမယ်ဆိုတော့ဒီထိနှန်းစည်းစိမ်ကိုပြန်ပြီးတော့အပ်တာ။เนาะအဲ့ဒီဇတ်တော်ကိုဘုရားရှင်ကိုတော်မြတ်ကြီးကဟောပြပြီးတော့เนาะလက်နှစ်တွေနဲ့အုပ်ချုပ်ကြတဲ့เนาะလောဘဒေါသတွေနဲ့အမြဲတမ်းရောပြွန့်နေကြတဲ့လူသားတွေတောင်မှဒီလိုသီးခံနိုင်ကြသေးတယ်။တင်းတို့ရဟန်းတွေကဘာကြောင့်သီးမခံနိုင်ကြတာတုံးလို့ဒီလိုမျက်စွာပြန်ဟောတဲ့ဇတ်တော်။ဒါကြောင့်ဦးရှင်တို့ပေးတဲ့ပုံတော့ဒါလေးကလည်းပဲဘဝမှာအဲ့ဒီလောက်ကြီးနာကြီးချက်တွေနဲ့ဘဝမှာအခမ်းအနားခက်နေရတဲ့လူတွေဆိုတာအလွန်ရှားပါတယ်။ဟုတ်တယ်မဟုတ်လား။ဒီကဓမ္မတို့ဦးရှင်တို့များသောဖြင့်သီးမခံနိုင်တာကအဲ့လောက်ကြီးကျယ်တဲ့ကိစ္စတွေဟုတ်သလား။မဟုတ်ပါဘူး။နေနေလေးကိုပဲသီးမခံနိုင်ပဲဖြစ်နေတာဟုတ်လားနေနေလေးတွေကိုသီးခံနိုင်ကိုတော်တော်အဆင်ပြေမယ်အများကြီးတွေကိုတာတာထားဟုတ်တယ်မဟုတ်လားနေနေလေးတော့ပြောတာဆိုတာတချို့ဆိုဘာမှမပြောသေးပါဘူးသူကသူနေတာနဲ့ကိုကိုဟာကိုကိုကြားထဲကနေစိတ်ကဘာဖြစ်နေတော့တိုးနေတာဟုတ်ရဲ့လားဒါကြောင့်ပေးသက်ပေါင်းတော်ကောင်တို့အမျိုးမျိုးမျက်စွာဖရားရဲ့နောက်အကျိုးအပြစ်ပြန်ပြီးတော့ဆုံးမတဲ့ဒီဒေသနာတွေကိုနားလည်ကြဖို့မလိုဘူးလားလိုတယ်ဒါကြောင့်ဒီနေရာမှာအမုန်းတွေဆိုတာကလည်းပဲအမျိုးမျိုးသောအကြောင်းကြောင့်ဒေါသတွေအမုန်းတရားတွေဆိုတာကရှိနေတာပဲ။ဥရှင်တို့မြတ်စွာဘုရားအင်္ဂုတ္တပါဠိတော်နဝကနိပါတ်ထဲမှာဟောထားတာရှိတယ်။အာဃာတဝိနည်းယနော်ဝိထု။ဟောအာဃာတဖြစ်ခြင်းရဲ့အကြောင်းတရားတွေပေါ့လေ။နော်အမုန်းတွေဖြစ်ခြင်းရဲ့အကြောင်းတရားတွေ။အမုန်းဖြစ်ခြင်းရဲ့အကြောင်းတရားကဘာလို့ဆိုတော့ကိုးပါးရှိတယ်လို့ပြောတယ်။ပါဠိလဲဆိုတော့ဟောဒီလူဟာငါရဲ့အကျိုးစီးပွားမဲ့ကိုငကိုတုံးကလည်းလုတ်ခဲ့ဘူးတယ်။ငကိုတုံးကလုတ်ခဲ့ဘူးလို့မုန်းတယ်။ဟောဒီလူဟာငါရဲ့အကျိုးစီးပွားမဲ့ကိုအခုလုံနေတယ်ဒါကြောင့်မုန်းတယ်ဟောဒီလူဟာငါရဲ့အကျိုးစီးပွားမဲ့ကိုနောက်တစ်ချိန်မှလုံမဲ့အလားလာရှိတယ်ဒါကြောင့်ငါကြိုးပြီးတော့မုန်းထားမယ်၃ချက်ဟုတ်လားမလုံရသေးပဲနဲ့တော့လုံမဲ့အလားလာရှိရင်မုန်းထားရနော်နော်ဒါကြောင့်ကိုယ့်ရဲ့အကျိုးစီးပွားမဲ့ကိုလုတ်ခဲလို့လုံနေလို့လုတ်တော့မှမှို့လို့မုန်းရတယ်၃ချက်နောက်ဟောဒီလူဟာတဲ့ငါချစ်ခင်မြတ်နိုးတဲ့လူတွေရဲ့ငါလူတွေရဲ့အကျိုးစီးပွားမဲ့ကိုငကတုံးကလုတ်ခဲ့တယ်ဒါကြောင့်မုန်းတယ်။အခုလည်းလုတ်နေတယ်ဒါကြောင့်မုန်းတယ်။ငါလူတွေရဲ့အကျိုးစီးပွားမဲ့ကိုဒီလူဟာဆက်ပြီးတော့လုတ်မဲ့အလားလာရှိတယ်ဒါကြောင့်ငါမုန်းထားလိုက်မယ်။ဟော။ကိုယ့်ရဲ့အကျိုးစီးပွားမဲ့ကိုမုန်းလို့မုန်းတာက၃မျိုး။နောက်ကိုချစ်ခင်မြတ်နိုးတဲ့ကိုယ့်အတိုင်းဝိုင်းတွေရဲ့အပေါ်မှာအကျိုးစီးပွားမဲ့ကိုလုတ်လို့မုန်းတာက၃မျိုး။၅မျိုးရှိပြီတော့။၆မျိုးရှိပြီ။ကိုနဲ့ကိုချစ်တဲ့လူနဲ့ပတ်သက်ပြီးတော့မုန်းရတာဆိုတော့နားလည်နိုင်တယ်။ကိုမုန်းတဲ့လူတွေနဲ့ပတ်သက်ပြီးတော့ထပ်မုန်းတာရှိသေးတယ်ဗျဘယ်လိုများမုန်းမလဲစဉ်းစားကြည့်ပါအောင်စဉ်းစားကြည့်ပါအောင်ကိုမုန်းတဲ့လူတွေနဲ့ပတ်သက်ပြီးတော့ဆက်မုန်းတာဘယ်လိုမုန်းနိုင်တော့ဆိုတော့ဟောဒီလူဟာငါမုန်းတဲ့လူတွေရဲ့အကျိုးစီးပွားတွေကိုသူအမြဲတမ်းလုပ်နေတယ်ဒါကြောင့်မုန်းနေတယ်ကဲကိုမုန်းတဲ့လူအတွက်ကောင်းတာတွေလုပ်ပေးလို့ဘာလို့တော့မုန်းသွားတာဘာလို့မုန်းတာမရှိဘူးလား ရှိတာပေါ့ရှိတာပေါ့နော်ကိုမုံတဲ့လူဘက်ကပါသွားတယ်လို့ထင်သွားတော့သူ့ကိုကအဲ့ဒီတည်းရောထည့်လိုက်တော့တာနော်ငါမုံတဲ့လူရဲ့အကျိုးရှိဘာကိုငိုတုံးကလှုပ်ခဲလို့မုံတယ်အခုလှုပ်နေလို့မုံတယ်နောင်လည်းပဲလှုပ်တယ်ဟာအလားအလာရှိတယ်ဒါကြောင့်မုံတယ်ဟောအာဃာတတရားတွေဆိုတာအဲ့ဒါမျိုးကိုမျိုးဖြစ်เสียအကြောင်းရှိတယ်အဲ့လိုဖြစ်လာပြီဆိုလို့ရှိရင်ဘယ်ပုံပဲနှိဖယ်ရှားရမလို့ဆိုတော့မြတ်စွာဘုရားအော်ဒီလူကငါရဲ့အကျိုးစီးပွားမဲ့ကိုလှုပ်နေတာမလှုပ်အောင်ငါပဲတက်နိုင်မှာမလို့သူ့စိတ်နဲ့သူ့ကိုသူလှုပ်ချင်လှုပ်မှာပေါ့သူ့ကိုအစိုးရတဲ့အပိုင်းမရှိဘူးဟုတ်တယ်မို့လားအဲ့ဒါလိုနီးနေစဉ်းစားရပါဒါကြောင့်ဆရာတော်ဦးစီကိန်းကပြောတာပေးတဲ့တို့ရိုးနေအောင်ကြားဖို့မထင်ပါနဲ့နောက်စိတ်တို့လည်းတွေ့လိုက်ရင်ဩသူမငါမဟုတ်ဖဲကိုတို့စဉ်းစားရတယ်တော်တော်ကောင်းတယ်နော်နော်သူမငါမဟုတ်ဖဲကိုတဲ့ငါမငါမဟုတ်ဖဲကိုလို့စဉ်းစားခိုင်းတာလည်းပါသေးတယ်အဲ့ဒါကတော့ပို့ပြီးတော့လေးနဲ့သွားပြီတပတ်ပေါက်ရလားအေးဒါတော့အလွန်ကောင်းတဲ့အစုံမာတွေပေါ့နော်အေးထားပါတော့အဲ့တော့မုန်းစရာအကြောင်းတရားတွေဒေါသဖြစ်စရာအကြောင်းတရားတွေဆိုတာတော့ဘဝမှာအများကြီးမရှိနိုင်ဘူးလားရှိနိုင်တယ်ဘလို့မုန်းစရာအကြောင်းတရားတွေပဲကြုံလာကြုံလာဒေါသမဖြစ်အောင်တော့တတ်နိုင်တယ်များတိခံမှုမလိုဘူးလားလိုတယ်ဒါကြောင့်ဦးဇင်းတို့ရွှေချင်းစတော်ဘုရားကြီးဆုံးမတာတခုရှိတယ်နောက်စတော်ကြီးကအမပေးပြီးတော့ဆုံးမတဲ့နေရာမှာအလွန်မှတော်တယ်ကြွန့်ကျင်တယ်လို့ဆိုရမယ်။ဘာပြောတာတုံးဆိုတော့တစ်ပင်ကြီးများဟာတဲ့။နော်သူ့ကိုခုတ်နေတဲ့လူကိုသူ့ကရုံးဖြစ်မသွားမချင်းအကုန်လုံးပြုတ်ပြက်မသွားမချင်းသူ့ကိုခုတ်နေတဲ့လူကိုအရေးနဲ့အေးစီတယ်တဲ့။သူပြောတာလေဘလောက်လှပတော့နော်တစ်ပင်တစ်ပင်ကိုလူကခုတ်နေတယ်။အောက်ကိုသူ့အကန်းကြီးကျိုးကြပြီးတော့သူ့အမြစ်ကနေထောင်းပြီးတော့လဲမသွားမချင်းအဲ့ဒီခုတ်နေတဲ့လူကိုပဲဘာလို့အရှိနဲ့အေးစီတယ်တဲ့သူကောင်သူတော်ကောင်းနေဆိုတာအဲ့ဒီတိုင်းပဲတဲ့နော်အမွှေးနှံ့တာများဟာသူ့ကိုမီးရှို့တဲ့လူကိုပဲသူပြာကြမသွားမချင်းအမွှေးရနဲ့နဲ့တင်းပြန့်စီတယ်တဲ့ဟောနော်ဒါကြောင့်သူတော်ကောင်းတွေကကိုယ့်ကိုနှိပ်ရှက်တဲ့လူကိုပဲမေတ္တာတရားနဲ့အေးချမ်းစီစီတယ်ဒါကဟောတရားသမားတို့ဦးကျင်းတို့တွေညှော်မှန်းတဲ့အရာတစ်ခုပေါ့နော်နိုင်မှုကိုအဲ့လိုဖြစ်အောင်မညှော်မှန်းနိုင်သေးဘူးဆိုရင်တော့အော်သူတော်ကောင်းတွေဆိုတာအဲ့လိုရှိပါလားဆိုတဲ့စိတ်ကလေးနဲ့စိတ်ကိုကြည်နူးသွားအောင်နော်စိတ်ကိုနှစ်သက်သွားအောင်စဉ်းစားမယ်ဆိုရင်အများကြီးမကောင်းဘူးလားကောင်းတယ်နော်ဗရမ ्या ကြောင့်များဟာတဲ့သူ့ကိုသွေးနေတဲ့လူကိုပဲသူမကုံမချင်းဒီအယောင်အလင်းကလေးနဲ့နှစ်သက်စေတယ်တဲ့ဒါသူတော်ကောင်းတွေကိုသူကဥမာပေးတာပါနော်တပည့်ကြီးတွေနဲ့ဥမာပေးတာရှိတယ်နော်အမွှေးနှံတာတိုင်းနဲ့ဥမာပေးတာရှိတယ်ဗရမ ्या ကြောင့်နဲ့ဥမာပေးတာရှိတယ်ဒါကြောင့်ယေရှုဘုရားဟောထားတာလည်းရှိတာ哦ဟိုလောကကြီးမှာအာဆိုတာအမျိုးမျိုးရှိတယ်တဲ့ကလေးတွေရဲ့အာကတော့ဘာလဲဆိုတော့ငိုကြွေးခြင်းပဲတဲ့ကလေးတွေရဲ့အာပါတော့ငိုကြွေးခြင်းသူဘာမှမတတ်နိုင်ဘူးလေသူတို့ကငိုဖို့ပဲတတ်နိုင်တာဟုတ်တယ်မလားဘာမှလည်းသူတို့လုံနိုင်တာမဟုတ်ပြောနိုင်တာမဟုတ်စိတ်တိုင်းမကြဘူးဆိုရင်လည်းငိုလိုက်မှာပဲသူတို့လိုချင်တာရှိတယ်ဆိုရင်လည်းငိုလိုက်မှာပဲကလေးတွေရဲ့အာငိုကြွေးခြင်းတဲ့မတုကာမတွေရဲ့အာကအမျက်ထွက်ခြင်းတဲ့အာမတုကမာရီကြီးများဟုတ်လားဒါအများကြီးစဉ်းစားရကောင်းတယ်နော်အဲ့ဒါဟုတ်မဟုတ်ဒါမြတ်စွာဘုရားဒီတိုင်းဟောတာဒါမတုကမာရီအာပါတယ်တော့မျက်ထွက်ခြင်းနဲ့မကျင်တတ်တာကိုမြန်မြန်ဆန်ဆန်ပြထက်တယ်မြန်မြန်ဆန်ဆန်ဖြစ်တတ်တယ်မျက်ထွက်လွယ်တယ်ဟုတ်လားအေးလူဇိုးတခုတွေရဲ့အာကတော့လက်နဲ့ပဲတဲ့လက်နဲ့ရှိရင်သူတို့ကထောင်ထောင်ထောင်ထောင်ရှိတယ်ဘာပညာမှမရှိဘူးဟုတ်လားတိုင်းပြည်အုပ်ချုပ်မင်းလုပ်ကြတဲ့ပုဂ္ဂိုလ်တွေရဲ့အာကတော့အစိုးရခြင်းပဲတဲ့ဟုတ်လားလူမိုက်တရဲ့အာကတော့ကဲ့ရဲ့ခြင်းပဲတဲ့ရှာရှာဖူဖေးကဲ့ရဲ့နေတာသူများအပြစ်မြင်နေတာစဉ်းစားတော့တခါကြီးတို့မိုင်းကြီးများဒီဟာကအဆိုးဆုံးအာလို့ဦးရင်ထင်တော့လူမိုက်ရဲ့အာကကဲ့ရဲ့ခြင်းနဲ့အဲ့ဒါသူများကိုနှကောင်းရှုပ်သူများမကောင်းတာပဲမြင်နေအမြဲတမ်းကဲ့ရဲ့ခြင်းနဲ့စိတ်နဲ့ရှင်အာတော်တော်မိုက်နေပြီလို့စဉ်းစားကိုဟုတ်ကောတော့လူမိုက်ရဲ့အာကဘာလဲတော့ကဲ့ရဲ့ခြင်းနဲ့ကဲ့ရဲ့တဲ့ခြင်းကိုလူမိုက်ဖြစ်နေတာပညာရှိတို့ရဲ့အားကဘာလို့ဆိုအကျိုးရှိမရှိကိုစဉ်းစားဆင်ခြင်ခြင်းနဲ့တိတိကျကျကြည့်တယ်ဒါလို့ရင်ဘာဖြစ်မှာတော့ဒါပြောရင်ဘာဖြစ်မှာတော့ပညာရှိတို့ရဲ့အားဘုဒ္ဓတများတဲ့ပုဂ္ဂိုလ်တွေရဲ့အားကတော့အဖန်ပန်ဆင်ခြင်ခြင်းနဲ့သူအများကြီးကြားဘူးနားဝရှိတာသူလည်းတော်တော်ကောင်းတယ်ဟုတ်လားအေးနောက်ဆုံးအားကဘာလို့ဆိုတော့သူတော်ကောင်းတို့ရဲ့အားကတိခန့်ခြင်းနဲ့ဟောတိခန့်ခြင်းရှိမှအကောင်းဆုံးဂုဏ်ကိုရနိုင်တာသဘောပေါက်ရလားနော်အမျက်ထွက်နေမယ်ဆိုရင်တော့မျိုးသမီးတို့ရဲ့အာအမျက်ထွက်ခြင်းနဲ့ဥစဉ်ကအလွန်သဘောကျရတယ်အဲ့ဒီဥစ္စာဟုတ်လားပေါ့ဆိုကိုကလွတ်နေတယ်လေဟုတ်တယ်မဟုတ်လားအဲအများသောဖြင့်ဒကမာကြီးတွေကတောသားကြီးကြတာလည်းမရှိဘူးလားရှိတာနော်ဒါစဉ်းစားတဲ့အလွန်ကောင်းပါတယ်ဟုတ်လားဒ ဒါကြောင့်မြတ်စွာဘုရားနှီးမျိုးစုံနဲ့ဒီအမျက်ဒေါသမရှိဘူးတီးခံကြဘူးဟောတာတွေအများကြီးမရှိဘူးလားရှိတယ်အဲ့ဒီတည်းကဥစဉ်တို့ထင်ရှားတဲ့အကြောင်းအရာတစ်ခုဒါအတူတူလေးတွေပဲဥစဉ်ကပြောသွားမယ်လို့ပြောနေတာဟုတ်လားပေးတဲ့တော့အခုပြောတာတွေအကုန်လုံးကြားပူပီးသားအကြောင်းအရာကြီးပဲအခုနောက်ထပ်ပြောမှလည်းကြားပူပီးသားအကြောင်းအရာကိုပဲပြောမှာဒါပေမဲ့ဒီခန္တီနဲ့ပတ်သက်ပြီးတော့တစုတစည်းတည်းရှိနေတဲ့အခါကျတော့ကိုနားထောင်ခြင်းလို့ရှိရင်ကိုမှစူးစီးပီးသားဖြစ်တာပေါ့နော်ဥစဉ်တို့မစီမန်တိကေထဲမှာပုံနှောဝါဒသုတ်တံဆိုတာရှိတယ်ဟောရှင်ပုံနာကိုမြတ်စွာဘုရားဩဝါဒပေးထားတာပေါ့အဲ့ဒီရှင်ပုံနာကအလွန်မတော်တဲ့ယဟန်တစ်ပါးပေါ့အဲ့ဒါတနေ့တော့မြတ်စွာဘုရားဒီကိုသူရောက်လာပေါ့မြတ်စွာဘုရားတပည့်တော်ကိုကမ္မထံတရားဟောပါအဲ့ဒီတရားကိုကျင့်သုံးဖို့အတွက်တပည့်တော်ဒီနေရာကနေထွက်ခွာသွားမှာနော်တပါးတည်းနေပြီးတော့သူကျင့်သုံးမယ်ပေါ့အဲ့ဒါလိုတရားတောင်းတဲ့အခါကျတော့မြတ်စွာဘုရားကဒါတရားဟောလဲဆိုတော့ချက်သားပုံနာတဲ့ဟောဒီယူပါယုံမျက်စိနဲ့သိရတယ်မြင်ရတယ်ဒီယူပါယုံအယောင်အရှင်းတွေရဲ့ပုံမှာသင်ဟာနှစ်သက်မဲ့တက်မဲ့မဲ့ဆိုလို့ရှိရင်အဲ့ဒါသင်ဒုက္ခဖြစ်ပြီလို့သာမှတ်လိုက်တယ်နော်ယူပါယုံရဲ့ပုံမှာနှစ်သက်ပြီမမောမိပြီဆိုရင်အဲ့ဒါဒုက္ခဖြစ်ပြီတဲ့အဲ့ဒါလိုပဲတတ္တာယုံအတန်တွေရဲ့ပုံမှာနှစ်သက်မိပြီတက်မဲ့မိပြီဆိုရင်သင်ဒုက္ခဖြစ်ပြီလို့မှတ်လိုက်ဟုတ်လားယူပါယုံတတ္တာယုံကန္နယုံရတ္တယုံဖောဋ္ဌပါယုံဓမ္မယုံအာယုံ6ပါးအဲ့ဒီအာယုံ6ပါးရဲ့အပေါ်မှာနှစ်သက်မှုမျက်နှာမှုတွေဖြစ်လာပြီဆိုရင်အဲ့ဒါဒုက္ခတွေဖြစ်တော့တာပဲတဲ့အဲ့ဒီအာယုံ6ပါးရဲ့အပေါ်မှာနှစ်သက်မှုမျက်နှာမှုတက်မဲ့မှုမဖြစ်အောင်သင်ကြိုးစားနိုင်မယ်မဖြစ်ဘူးဆိုရင်တော့အဲ့ဒါဒုက္ခချုပ်တာပဲတဲ့အဲဒါပဲဟောရတယ်မြတ်စွာဘုရားဒါကိုယ့်အကိုချက်ပြီးတော့စဉ်းစားနော်ဒီကဓမ္မတို့ဥစဉ်တို့ဒုက္ခရောက်နေတာတွေကဒါအပြီးတမှာရှေ့တော်ကကြည့်ပြီးတော့ဒီဟောရတာနဲ့ပြောရင်ဒါပဲလေနော်လောကဟောရတာနဲ့ပြောမယ်ဆိုရင်တော့သူတွေငါတွေပုဂ္ဂိုလ်တတ်တော်တွေယောက်ျားတွေမိန်းမတွေအထယ်ဒရက်တွေနဲ့ तू ကအကုန်ရှုပ်ထွေးသွားမှာပေါ့နော် तू ကတော့မဆုံးနိုင်တဲ့ဟောရတာရှိတာဗိဓမ္မာတရားနဲ့ပြောမယ်ဆိုရင်ပါပဲရှိတော့ဒီအာယုံ6ပါးပဲရှိတာပဲလေကိုနှစ်သက်နေတာလည်းဒါပဲလေကိုမစွန့်နိုင်တာလည်းဒါပဲဟုတ်တယ်မဟုတ်လားအဲ့ဒါမျိုးဆိုဗျာအဲ့တိုင်းဟောတာအာယုံ6ပါးရဲ့ပုံမှာနှစ်သက်တက်မဲ့နေမယ်ဆိုရင်ဒုက္ခဖြစ်မယ်အာယုံ6ပါးရဲ့ပုံမှာနှစ်သက်မှုတက်မဲ့မှုမရှိဘူးဆိုရင်ဒုက္ခချုပ်မယ်ဒါပြောတာအဲ့လိုဟောလဲပြီးရောအဲတင့်ကိုကမ္မထံတရားတော့ဟောပြီးပြီတင့်ဘယ်သွားမှာတော့လို့မေးတယ်ပြီးတော့မျက်စွာဗျာတဲ့ပြီးတော့သူနာပရန္တာတိုင်းကိုသွားမယ်ဖေဟာအဲ့ဒီဇဏဘုတ်ကိုသွားပြီးတော့နေမယ်အာချက်သားပုံနာသူနာပရန္တာတိုင်းသားတွေကအလွန်ကြမ်းတမ်းတယ်လို့ဆိုတယ်သင်နေနိုင်မှမလားမမနေနိုင်ပါလေဖေဟာမင်းအဲ့ဒီသူနာပရန္တာတိုင်းကိုရောက်လို့ရှိရင်အဲ့ဒီကတရားဓမ္မတွေအဲ့ဒီကလူတွေကတကယ်လို့မင်းကိုဆဲရေးကြမယ်ဆိုရင်မင်းဘယ်လိုလုပ်မလို့တဲ့နော်အဲ့ဒါလို့သူတို့ဆဲရေးကြမယ်ဆိုလို့ရှိရင်အော်ဒီသူနာပရန္တာတိုင်းသားတွေကတော်ကြသေးတယ်နော်သူနာပရန္တာတိုင်းသားတွေကတော်ကြသေးတယ်သူတို့ကငါ့ကိုဆဲယုံမယ်ဆဲတာလက်နဲ့ပုတ်ခတ်ကြတာတော့မရှိဘူးသူဆဲတဲ့အတန်ကကိုယ့်ကိုဘာမှတော့လာပြီးတော့ထိခိုက်တာမရှိဘူး။ကိုယ့်ကကိုယ်အတိတ်တွေဖော်ပြီးတော့အခါရခက်တာကကိုယ့်ရဲ့အသုံးမချမှုပေါ့နော်။ဟုတ်တယ်မဟုတ်လား။နှစ်ဦးပေါင်းပြီးတော့ဆင်းရဲအောင်ဖန်တီးကြတော့ဒီမှာကအာယုံကလည်းအကြောင်းတရားတစ်ခုအနေနဲ့တော့ရှိတယ်။ဒါပေမဲ့ကိုယ့်ရဲ့အတွင်းကအသုံးမချမှုကြီးကတော့အကြီးအကျယ်အကြောင်းတရားတစ်ခုအနေနဲ့ရှိတယ်။ဒီမှာကအကြောင်းကဖယ်လို့မရဘူးနော်။တခုကိုတစ်ခုတွေ့မှာပဲ။ကိုယ့်ရဲ့အတွင်းကနှလုံးသွင်းမှားယွင်းမှုဆိုတဲ့အကြောင်းတရားကိုဖယ်လိုက်နိုင်ရင်မချမ်းသာတဲ့အကြောင်းဘာမှမရှိဘူး။ဒါတို့ကတော်ကြပါပြီတဲ့ဆဲယုံမဲ့ဆဲကြတာလက်နဲ့ပုတ်ခတ်ကြတာမရှိသေးဘူးဆိုပြီးတော့တိခတ်မဲ့တဲ့ဘာမှစိတ်ထဲမှာဒေါသမဖြစ်စေအောင်။ကဲအဲ့လိုမျိုးဖဲနဲ့တို့ကလက်နဲ့ပုတ်ခတ်လာပြီဆိုရင်ကောမင်းဘလို့စဉ်းစားမလို့နဲ့။အော်သူ့နာပရန္တာတိုင်းသားတွေဟာတော်ကြသေးတာပဲ။တို့ကငါ့ကိုလက်နဲ့သာပုတ်ခတ်ကြတာခဲနဲ့တော့မထုကြသေးဘူးလို့အဲ့လိုတိတော့စဉ်းစားမဲ့တဲ့။ကဲခဲနဲ့ထုရင်ကောမင်းဘလို့စဉ်းစားမလို့နဲ့။တို့ကငါ့ကိုခဲနဲ့သာပေါက်ကြထုကြတာဒုနဲ့ရိုက်ကြတာတော့မရှိသေးဘူးလို့အဲ့လိုစဉ်းစားပြီးတော့တို့ရဲ့ပုံမှာမေတ္တာမပြတ်စေဘူး။ကဲသူတို့ဒုနဲ့ရိုက်မယ်ဆိုရင်မင်းဘယ်လိုစဉ်းစားမလို့သူတို့ကဓာတ်နဲ့မခုတ်ကြသေးဘူးလို့တပည့်တော်အဲ့လိုစဉ်းစားပြီးတော့သူတို့ပုံမှာမေတ္တာဆက်ပြီးတော့ဖြစ်နေစေမယ်ဒါသူတကယ်ပြောနေတာကဲသူတို့ကဓာတ်နဲ့ခုတ်မယ်ဆိုရင်မင်းဘယ်လိုလုပ်မလို့ ਨੇ သူတို့ကဓာတ်နဲ့ငါ့ကိုခုတ်ယုံခုတ်တာအဲ့ဒီဓာတ်နဲ့အသေးတတ်တာတော့မဟုတ်သေးဘူးလို့တပည့်တော်အဲ့လိုစဉ်းစားပြီးတော့သူ့ရဲ့ပုံမှာမေတ္တာမပြတ်ပါဘူးကဲတကယ်လို့သူတို့ကအဲ့ဒီဓာတ်နဲ့မင်းကိုအသေးတတ်ကြမယ်ဆိုရင်မင်းဘယ်လိုလုပ်မလို့အဲ့ဒါဘာပြောတော့ဆိုတော့ရသော်ဗျာတဲ့ဒီသာသနာတော်မှာခန္ဓာကိုယ်ရဲ့ပုံမှာအလွန်ယုံရှာဆက်ဆုပ်ကြတဲ့တချို့သူတော်ကောင်းတွေသူများကိုအသက်ခိုင်းကြရတာတွေရှိတယ်တဲ့ဟုတ်တယ်ရသော်ဗျာလက်ထက်ကရှိတယ်နော်သင်္ကန်းတွေတပိတ်တွေပေးပြီးတော့တတ်ခိုင်းတာတွေရှိတယ်နော်ခုတပည့်တော်မှာကိုတောင်တတ်เสียရမလို့သူတို့ကတတ်ပေးကြတယ်ဆိုပြီးတော့အဲ့ဒါတပည့်တော်သူတို့ရဲ့ပုံမှာမေတ္တာမပြတ်ဘူးလေကဲသူကတော့ဒါကတော့ကုန်းနေတာပဲဟုတ်လားအလွန်အံ့ဩเสียကောင်းတဲ့အမြင်လို့မဆိုနိုင်ဘူးလားဒါသူကြိုတင်စဉ်းစားထားတာမရှိဘူးနော်ဒါပေမဲ့သူ့ရဲ့စိတ်ထဲမှာဘာပဲဖြစ်ဖြစ်ငါတီးခတ်မယ်ဆိုတဲ့ ဒီဓာတ်ကကိန်းနေတာဆိုတော့ဓာတုမှာအဖြေကအရန်နဲ့ရှိနေတာအဲ့ဒီနီးနဲ့လောကကြီးကိုသူအဆင်ပြေအောင်နေသွားမှာပဲတကယ်တမ်းကဒကာဓမ္မတို့ဥရှင်တို့တွေအဆင်မပြေဘူးမပြေဘူးဆိုတာများများမလို့အသီးခံခြင်းတရားတစ်လုံးသာတကယ်ရှိမယ်ဆိုဘာမှမပြေတာမရှိဘူးလို့ပြောလို့ရတယ်နော်တချို့ကိစ္စတွေကကိုယ်ကဖြစ်နေတာပြဿနာတွေကကိုယ်ကဖြစ်နေတာဒုက္ခတွေကကိုယ်ကဖြစ်နေတာသဘောပေါက်ရင်လည်းအဲ့ဒါ哦အေးဒါကြောင့်သီးခံနိုင်ရင်သီးခံနိုင်တဲ့လောက်ဘဝမှာပြဿနာမရှိဘူးဘဝမှာငြိမ်ချမ်းတယ်哦ဒါကြောင့်ဒီသီးခံခြင်းတရားကိုကောင်းကောင်းနားလည်အောင်လေ့လာနားလည်ရင်နားလည်တဲ့လောက်သဘောကျမယ်သဘောကျရင်သဘောကျတဲ့လောက်အထိုက်လျောက်ကျင့်သုံးနိုင်မယ်ကျင့်သုံးနိုင်ရင်ကျင့်သုံးတဲ့လောက်အများကြီးပတ်ပါရရမယ်ဒါရှင်ပုံနာရဲ့သီးခံရည်ပဲအဲ့ဒါသွားလာပဲအဲ့ဒီသူနာဗရန်တိုင်တိုင်းကိုဘယ်သူကမှသူ့ကိုခဲနဲ့ပောက်တယ်လို့လည်းမကြားတော့မကြားပါဘူးဒုနဲ့ရိုက်တယ်လို့လည်းမကြားပါဘူးဒါပေမဲ့သူ့ရဲ့စိတ်တက်ကိုပြောပြတာဟုတ်ရဲ့လားအဲ့ဒါအဲ့ဒီအတိုင်းထဲမှာနေရင်းနေပဲအဲ့ဒီဝါရွဲမှာပဲသူရဟန္တာဖြစ်တယ်နော်အဲ့ဒီမှာဥပဒက900ဥပတိကမ900တဏ္ဍဂုံတီအောင်သူလုံနိုင်တယ်ဗုဒ္ဓဘာသာဖြစ်အောင်သူလုံတာအဲ့ဒီမှာပဲပြိဋိဘံဆန်းသွားတာပုံတော်ဝါဒတုတ်တာအနှစ်ချုပ်ကလေးပေါ့ဟုတ်လားဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့တိခဏ်ချင်းတရားဆိုတာကိုကြည်ကြည်ပြတ်ပြတ်နားလည်အောင်စူးစမ်းပြီးတော့လေးလေးနက်နက်ကျင့်သုံးနိုင်အောင်အားထုတ်ရမယ်ပေါ့တော့ဒီနေရာမှာဦးဇင်းတို့တိခဏ်ချင်းတရားကိုတရားဆဆချင်းဦးဇင်းဘာပြောတော့တမ္မာနာဝမနခမောမျက်နှိုးမှုမထင်မဲ့မြင်ပြုမှုနှစ်ခုရဲ့အပေါ်မှာတိခဏ်ရမယ်တော်တာမဖြစ်အောင်ညနေတိခန္ဓာမလုံလောက်သေးဘူးကောင်းတာတွေရဲ့ပုံမှာလောဘမဖြစ်ဖို့လေလူသေးတယ်လို့အဲ့ဒါပြောခဲ့တာမရှိဘူးလားရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဏိကုံးချုပ်တုတ်တန်တဲ့ဘုပြောပြမယ်နောက်အဲ့ဒီတုတ်တန်ကလည်းပဲဦးဇင်းတို့ဟောဘူးပါတယ်ဆိုးသည်ဖြစ်စီကောင်းသည်ဖြစ်စီဆိုတဲ့တရားထဲမှာအဲ့ဒါလေးပါတယ်တချို့လည်းပဲကြားဖို့ပြီးသားဖြစ်မှာပါအလွန်ပြောစရာကောင်းတဲ့တရားဒေသနာတစ်ခုပေါ့နော်မာရတစ္စနိယတုတ်တန်တဲ့တုတ်တန်ရဲ့နာမည်ကအဲ့ဒီတုတ်တန်ကဦးဇင်းတို့ရှင်မောက္ကလံကုရမြတ်ကြီးရဲ့အတွေ့အကြုံမှတ်တမ်းတင်ထားတာကာရဝမှာရှင်မောက္ကလံကုရမြတ်ကြီးတူမာရခိရမြို့မှာเนาะတရင်သုံးတယ်ဘေးတကာလတော့အုပ်တယ်เนาะတမင်တွေကိုဘေးမဲ့ပေးထားတယ်တော့အုပ်တမင်တော်မှာတရင်သုံးတယ်တပါလေအဲ့လိုတရင်သုံးနေတဲ့ချိန်မှာเนาะဇင်းညံသွားနေရင်းနဲ့ငါ့ရဲ့ဘိုက်ကြီးကလေးလိုက်တာဘာတွေမျက်ဖြစ်နေလဲမသိဘူးငါပဲစွန်းနေအများကြီးစားတာလို့ bike တွေပွားနေလားမသိဘူးဆိုတော့သင်္ကန်းချောင်းလေးပေါ်တက်သွားပြီးတော့တိတိချာချာသူဆင်ញင်ကြည့်တယ်ဆင်ញင်ကြည့်တဲ့အခါကျတော့မှ bike ထဲမှာဘာရှိနေလို့ဆိုတော့မန်နဲ့ရောက်နေတယ်တဲ့ gain သူ့ရဲ့ဥတွေကိုမန်နဲ့ကဝင်နေတာဒါကအလွန်တကူကြီးတဲ့ပုံကိုမလို့သိနိုင်တာမြင်နိုင်တာပေါ့တာမညာဆိုရင်တွေ့နိုင်ဖို့သိနိုင်ဖို့မလွယ်ပါဘူးရှင်မောက္ကလန်ကအရန်တကူကြီးတာအောင်အဲ့ဒါနဲ့အဲ့ဒီမန်နဲ့ကိုရှင်မောက္ကလန်ကမနန္တသင်ဟာမြတ်စွာဘုရားကိုမညင်စဲနဲ့မြတ်စွာဘုရားရဲ့တပိတ္တဘာကကိုမညင်စဲနဲ့ညင်စဲခြင်းအဖြစ်တင့်မှာချမ်းသာဒုက္ခမရနိုင်ဘူးဒါကြောင့်တင်ထွက်လို့ခိုင်းတယ်အဲ့ဒီမှာပြောတာလေးကမြတ်စွာဘုရားကိုမညင်စဲနဲ့လို့ပြောတာနော်ညင်စဲခါတာသူဖြစ်နေတာအဲ့ဒါဘာကြောင့်မြတ်စွာဘုရားကိုမညင်စဲနဲ့လို့ပြောတာတော့မြတ်စွာဘုရားရဲ့တပိတ္တဘာကကိုညင်စဲရင်မြတ်စွာဘုရားကိုလည်းညင်စဲရရောက်တယ်ဒါကိုပြောတာသူကဒါကြောင့်မြတ်စွာဘုရားကိုမညင်စဲနဲ့မြတ်စွာဘုရားရဲ့တပိတ္တဘာကကိုမညင်စဲနဲ့တင်ထွက်ပါတင့်အတွက်ချမ်းသာဒုက္ခမရနိုင်ဘူးအဲ့လိုပြောတဲ့အခါကျတော့မာနကဒီရန်ကမမြင်မဲနဲ့နောက်တချို့ကဒုက္ခရောက်ပြီဆိုရင်ငါ့ကိုနှက်ကမြန်ပြူစားသလားရန်တန့်ပြီးတော့တွေးကြတာရှိတယ်ဒီရန်ကမမြင်မဲနဲ့ငါ့ကိုရန်ပြီးတော့ပြောတာနဲ့တူတယ်ငါတာတာလေးပဲနေလိုက်အောင်မယ်ဆိုနေနေတာမထွက်ဘူးအဲ့ဒါရှင်မမောက်ကလန်ကမာနထွက်တဲ့သင်အဲ့လိုစဉ်းစားနေတာကိုငါသိတယ်တဲ့သင်ကငါ့ကိုအဲ့လိုသိမှမဟုတ်ဘူးလို့ထင်နေတာကိုငါသိနေတယ်တဲ့အဲ့လိုပြောတဲ့ချိန်မှာ तू ဘလို့မှမနေတာဘူးအဲ့ဒါခတွင်းကနေ तू ထွက်သွားတယ်ထွက်တော့ပြီးတော့သူဝေးဝေးမသွားဘူးတကားချမှာယက်နေတယ်တဲ့မနက်ကအဲ့ဒါဝိရှင်မောက္ကလန်ကမနက်သင်တကားချမှာယက်နေတာကိုလည်းငါမြင်တယ်တဲ့နောက်ထပ်ပြီးတော့ရန်ရှာဖို့မစင်းသားနဲ့ဆိုတဲ့သဘောမျိုးပြောတာအဲ့ဒီမှာရှင်မောက္ကလန်ကဒါအကိလေသာအာတောကုန်ပြီးသားယဟန္တာကြီးဘာဒေါသအာမဖြစ်တာမရှိဘူးအလွန်နှုံညံ့တိမ်မွေးတဲ့သဘောနဲ့ပြောမှာပဲမေတ္တာအပြည့်ပဲရှိမှာပဲဟုတ်လားအဲ့ဒီမှာမနက်ကိုဘာပြောလို့ဆိုမနက်တဲ့ငါဟာတစ်ချိန်တုန်းကဒူတီလို့အမည်ရတဲ့မန္တတယောက်ဖြစ်ခဲ့ဘူးတဲ့အဲ့ဒီတုန်းကငါရဲ့နှမကကာလီတဲ့အဲ့ဒီကာလီရဲ့သားကတခြားမဟုတ်ဘူးသင်ပဲတဲ့အဲ့တော့သင်တဲ့ငါနဲ့တူကြီးတောင်တိုးခဲ့ဘူးတဲ့နော်ဆွေမျိုးဆက်လိုက်ရင်လူတွေကနည်းနည်းတော့နုညံ့သွားတဲ့သဘောတော့ရှိတာနော်တယောက်နဲ့တယောက်အမျိုးတွေဆိုရင်စိတ်ထဲကတော်တော်လေးတော့ဘာဖြစ်သွားနုညံ့သွားအဲ့ဒါအမျိုးဆက်တာအဲ့လိုအမျိုးဆက်ပြီးတော့ပြောတဲ့အခါကျတော့မန္တကဘာမှမပြောဘူးဒီတိုင်းပဲနားထောင်နေတာအဲ့ဒီမှာရှင်မောက္ကလန်က အဲ့ဒီမာနကိုသူ့ဘဝဆက်ချောင်းသူဒုတိမာနဖြစ်စဉ်တုန်းကအနေအထားကိုပြောပြတာတော်တော်လည်းပဲတံဝေကရစရာကောင်းတယ်ရှင်မောဂ္ဂလံကုရမြတ်ကြီးရဲ့နော်ဘဝတန်ဆရာတုန်းကတွေ့ကြုံခဲ့ရတဲ့နော်တသိတ္တေတအကြောင်းအရာလေးအချက်အလက်တစ်ခုပေါ့ဘာပြောတော့ဆိုတော့အဲ့ဒီတုန်းကဟောဒီလောကကြီးမှာကောက်ကူးတန်မြတ်စွာဘုရားပွင့်နေတာဒီကဘာပဲရှိသေးတယ်အလွန်ဝေးကွာတဲ့အနေအထားမဟုတ်ဘူးနော်ဒီကဘာမှာတရှင်မောဂ္ဂလံနော်သူဟာတသိန်ချီနဲ့ကဘာတသိန်ပါရမီဖြည့်ရတယ်နောက်ဆုံးကဘာရောက်နေတဲ့အချိန်မှာတောင်မနက်လာဖြစ်နေသေးတယ်နော်သူမနက်ဖြစ်တာအဲ့ဒီကောက်ကူးတန်မြတ်စွာဘုရားမှာလက်ရတော်ယံရှင်ဝိရူဒာဆိုတာရှိတယ်လက်ဝဲတော်ယံရှင်သိဉ္စီဝဆိုတာရှိတယ်ဝိရူဒာဆိုတာကတော့အလွန်ပညာကြီးလို့နော်တရားဟောပြတဲ့နေရာမှာသူနဲ့တူတဲ့လူမရှိဘူးဆိုတော့သူ့ကိုဝိရူဒာဆိုပြီးတော့နာမည်ကြီးတာအဲ့ဒီသိဉ္စီဝမထေရဆိုတာတော့အလွန်တကူးကြီးလို့လက်ဝဲတော်ယံသိဉ္စီဝလို့နာမည်ရပုံကတခါမှရွာရဲ့ပြင်ပဲတစ်ပင်တစ်ပင်အောက်မှာထိုင်ပြီးတော့သူနေတာညာကြီးလည်းအဲ့ဒီတိုင်းနေတာအောင်အဲ့တော့ဏိရောဓသမပတ်ဝင်စားနေတာဆိုတော့အသက်ကရှူတာမရှိဘူးရှိတော့နွားကြောင့်သားတွေကဟာဒီယန်းကြီးကငုတ်တုတ်ကြီးပြန်တော်မူနေတယ်လို့ထင်တာသူ့ကိုအသက်မှမရှူတာ哦အဲ့ဒါနဲ့ဒီတန်းကြီးတော့အဆင်ပြေသေးဘူးဆိုပြီးတော့တခါတည်းအနားနာရှိတဲ့မိုက်တွေတည့်ရွက်၆တွေကောက်ရွက်၆တွေအကုန်ရှာစုပုံပြီးတော့မီးရှို့ထားခဲ့တာဏိရောဓသမပတ်ဝင်စားနေတဲ့ပုဂ္ဂိုလ်ကမီးရှို့လို့လည်းမလောက်အောင်သူအတိတ်ထာမပြင်ရင်သူ့ကိုဘာမှလုပ်လို့မရဘူးတရားရဲ့ဆွမ်းရည်တတ္တိကအောင်းစရာကောင်းတယ်ပေါ့နော်အဲ့ဒါနဲ့နောက်နေ့မနေ့ရောက်တဲ့အခါကျတော့အဲ့ဒီမထေရကစွန့်ခံကြွလာ။တော့ကလေးတွေဟာမနေ့တုန်းကတို့မီးရှုခဲ့တဲ့ကိုတော်ကြီးတဖန်ပြန်ရှင်တဲ့ဟာတဖန်ပြန်ရှင်တဲ့ဆိုတဲ့စကားကိုယူပြီးတော့တိန်စီဝါဆိုတဲ့နာမည်ကိုရတယ်တဲ့။နော်အဲ့ဒါနဲ့ဥစဉ်တို့ဒုတိမာနရှင်မောဂ္ဂလံဖြစ်လာမယ်အဲ့ဒီမာနကဟောဒီလောကကြီးမှာတိပြင်တရားဝါရဲ့အကြောင်းကိုငါကောင်းကောင်းသိတယ်ဘယ်ကနေလာတာသိပြီးရင်ဘယ်ရောက်တာသူတို့ဘာတွေလုပ်နေတာသူတို့လုပ်ပြီးဘယ်ရောက်မှာသူတို့အကုန်သိတယ်တဲ့ဒါပေမဲ့လို့ဒီမြတ်သောအကျင့်ကိုကျင့်သုံးပြီးတော့ပေါင်းမြောက်အောင်မြင်သွားကြတဲ့ယဟန်တော်တွေရဲ့လာရရောက်ရပေါ့ငါမသိဘူးအဲ့ဒါကိုသူလုံးဝမကျင့်တာနော်သူ့ရဲ့နယ်ပယ်ကလွန်မြောက်သွားတယ်သူ့ညံမနှက်ဆက်နိုင်တဲ့အနေအထားမျိုးကိုရောက်နေလို့ဆိုတော့သူမနာလို့တဲ့သဘောလေးရှိမယ်လို့အစဉ်အထင်ပါဒါတွေးကြည့်အောင်အဲ့ဒါနဲ့မာနကအရှင်မောဂ္ဂလံလောင်းပေါ့နော်ဒုတိမာနကအဲ့ဒီယဟန်နေရဲ့အကြောင်းကိုငါသိရအောင်ယဟန်နေကိုအနှောင့်အယှက်နော်ဒီလိုသူတို့မြင့်မြတ်တဲ့အနေအထားတွေကိုပြည့်စည်အောင်အဘလို့လုံမလို့ဆိုတော့နော်ယဟန်နေဟိုမတော်မလျော်မတုကမာတွေနဲ့ပေါက်ပြန်နေတဲ့သဘောမျိုးအကျင့်မကောင်းတဲ့ပုံစံတွေအများကြီးတရားတော်မတွေမြင်အောင်ဖန်တီးပြတယ်ဖန်ဆင်းပြတယ်တကယ်တကယ်ယဟန်နေကအဲ့လိုဖြစ်နေတာမဟုတ်အဲ့ဒါမနှက်ကြောင့်မဟုတ်လို့လူတွေရဲ့တရားတော်မတွေရဲ့အမြင်မှာအဲ့လိုဖြစ်တယ်လို့ဆိုတယ်အဲ့တော့တရားဓမ္မတွေကတတိုးမှမကြည်ညိုဘဲနဲ့ယဟန်တွေတွေ့လို့ရှင်ဆဲကြတယ်ဆိုကြတယ်တော့သူတော်ကောင်းရောင်ဆောင်နေတဲ့ပုံကိုယ်တွေပဲအစရှိသဖြင့်တော့ဆွန်လည်းပဲပြည်ပြောင်းဝါလောင်းရလှူရတာလည်းမရှိဘူးကောက်ကုသမြတ်စွာဘုရားတာသနာမှာမနှက်ကြောင့်အဲ့ဒီအနေအထားတွေကတော်တော်ကိုထိထိခိုက်ခိုက်ရှိတယ်ဒါကြောင့်လူတွေအဲ့ဒီအချိန်မှာသေပြီးလို့ရှင်ညံ့တဲ့ညုံညွတ်တဲ့နေရာပဲရောက်သွားမနှက်ကြောင့်မဟုတ်လို့ဒါမနှက်ကဒီလိုလုပ်နေတယ်လို့လူတွေကလည်းမသိဘူးဒါပေမဲ့မြတ်စွာဘုရားသိတယ်တိတဲ့ခါကျတော့ယဟန်တွေကိုပဲဆုံးမတာနော်လူတွေကိုခေါ်ပြီးတော့ဗာပြောတယ်လို့တော့မရှိဘူးအဲ့ဒီသုတ်တန်ထဲမှာယဟန်တွေကိုဗာပြောလို့ဆိုတော့ချက်သားတို့တဲ့မနှက်ကအဲ့ဒီလိုလှုပ်ထားတဲ့အတွက်ကြောင့်လုံးလုံးစင်မကောင်းတဲ့လောကဓာတ်တရားတွေဒါအခုတွေ့နေရတယ်လူတွေရဲ့မျက်နှာမှုမရဘူးအထင်သေးမှုရှုံချမ်းမှုကဲ့ရဲ့မှုဒါတွေပဲရတယ်ဒါကြောင့်ဒီလိုဆိုးရတဲ့အနေအထားတွေကြုံနေတဲ့အချိန်မှာဒါတွေကိုရင်ဆိုင်နိုင်အောင်ဗာလုပ်ရမလဲဆိုတော့မေတ္တာကရုဏာမုဒိတာဥပေက္ခာပြန်မစိုးတရား၄ပါးကိုပေါ်များခိုက်တယ်ဒါကဦးဇင်းတို့ပြောရခြင်းရဲ့အဓိကရည်ရွယ်ချက်ပေါ့နော်တိခန့်တယ်ဆိုတာမျက်နှိုးတဲ့လူတွေရဲ့ပုံမှန်ပဲဖြစ်ဖြစ်ကိုယ့်ပုံမှန်မုန်းတီးပြီးတော့မထေမျက်မြင်ဆက်ဆံတဲ့လူတွေရဲ့ပုံမှန်ပဲဖြစ်ဖြစ်လောဘဒေါသမဖြစ်အောင်စူးစမ်းရမယ်လို့ပြောခဲ့တာနော်ဟောအခုဒါကဒေါသမဖြစ်အောင်နေတဲ့နေဟုတ်လားဆိုးရတဲ့လောကဓာတ်နဲ့တွေ့တဲ့အခါမှာရင်ဆိုင်ဖြည့်ရှင်းရမယ်နေလန်းပေါ့တော့တတ္တလောကကြီးရဲ့အပေါ်မှာကောင်းစားချမ်းသာစေခြင်းနဲ့မေတ္တာတရားရတနာကျင်နာတဲ့ကရုဏာတရားတော့ဝမ်းမြောက်နိုင်တဲ့မုရိဒာတရားတော့သူချမ်းသာသည်ဖြစ်စေဆင်းရဲသည်ဖြစ်စေတတ္တဝါတွေကကိုပြုတ်ထားတဲ့အမှုတိုင်းခံစားစံသားကြရတာကိုဘာမှသွားပြီးတော့ဝင်ဆွက်လို့ရတာမဟုတ်ဘူးလို့အမှန်အကန်နားလည်ပြီးတော့တတ္တဝါတွေချမ်းသာသည်ဖြစ်စေဆင်းရဲသည်ဖြစ်စေစိတ်ထဲမှာတုံ့မှုလှုပ်မှုမရှိအောင်အလဲအလက်ရပ်တည်နိုင်တဲ့ဆိုတဲ့ဥပေက္ခတရားဥပေက္ခတော့အမြင့်မားဆုံးပဲဟုတ်လားအဲ့ဒီဥပေက္ခတရားတွေကိုပွားများနေမယ်ဆိုလို့ရှိရင်မနက်ရက်ဒီလိုလှုပ်တဲ့အတွက်ကြောင့်ယဟန်တွေမှာဘာမှစိတ်ထဲမှာမနက်ဝင်စရာအကြအပေါက်မရနိုင်ဘူး။နှောင့်ယှက်စရာအခွင့်အရေးမနက်အတွက်မရနိုင်ဘူး ဲ့ဒီတိုင်မြတ်စွာဘုရားကကာကွယ်ခိုင်းတာဒါကဒကာမတို့အတွက်နှီးယူရမယ့်အနေထားပါတော့ဘောမှာစိုးဝါတဲ့အခြေအနေကြုံလာလို့ရှိရင်မေတ္တာကရုဏာမုဒိတာဥပေက္ခကိုအသုံးပြုမယ်ဆိုတဲ့နိလန်လေးဒီတုတ်တန်အရာဟုတ်လားအဲ့ဒီတိုင်လှုပ်တဲ့အခါကျတော့မာနကတွက်ချီမကန်။ဩငါလှုပ်တာဘာမှမထီရောက်ဘူးပေါ့လူတွေပဲအကုသိုလ်ဖြစ်ပြီးတော့တေးတဲ့အခါအပေရောက်ကြတာပဲဖတ်တယ်လူယဟန်တွေကဒီတိုင်းကြီးနေလို့မထီရောက်တာလို့လည်းသူသိတယ်။အဲ့ဒါနဲ့ဒီနီးနဲ့မရတော့နောက်တနည်းနဲ့လုံမယ်ဆိုဟောနောက်တနည်းနဲ့ကဘယ်လိုလုပ်တော့ဆိုတော့စောစောကကတ်တိုက်တဲ့နီးလို့ဆိုကြပါစို့အခုကလက်တိုက်တဲ့နီးနဲ့လုံနော်ကောင်းတဲ့နီးနဲ့တိုက်ပါလူတွေကဆိုးတဲ့နီးကိုများသောအဖြစ်ခံနိုင်ရှိတယ်ကောင်းတာကြရင်တော့တိတ်ပြီးတော့မခံနိုင်ကြဘူးဆိုတာလည်းရှိတယ်အဲ့တော့ခုဘယ်လိုလုံမှာတော့ဆိုတော့မနက်ကယဟန်နေဇံပြန်နေတဲ့ပုံလေးတော့ကြည်ညိုစရာကောင်းတဲ့အနေထားလေးလူတာတဲ့ပို့ပြီးတော့အများကြီးဖန်တီးပြတယ်လူတွေကိုအဲ့တော့လူတွေရဲ့စိတ်ထဲမှာအော်အလွန်တော်တဲ့ပုံကိုယ်တွေပဲရှိတော့အရန်ကြည်ညိုရတယ်ကြည်ညိုရတော့ကြည်ညိုတဲ့အချင်းညာကိုပြကြတယ်ကြည်ညိုတဲ့အချင်းညာဆိုတာဘာလို့ဆိုပစ္စည်းလေးပါလူလေးသေးမရှိလူကြတန်းကြတယ်တော့မျက်နှိုးတဲ့စကားသံလေးမျက်နှိုးတဲ့အမူအရာလေးနဲ့နေကြပြကြတယ်အဲ့ဒီလိုပြတာကိုတည်တဲ့အခါကျတော့အဲ့ဒီလူတွေနဲ့ပြေရောက်ကြတယ်လို့ဆိုတယ်နော်လောကကြီးရဲ့ကျေပြန့်တဲ့သဘောနဲ့နည်းတဲ့သဘောစမ်းကြဲတဲ့သဘောဒါတွေကိုဘုသူတ္တအနေနဲ့အများကြီးမှတ်တဲ့နော်တကယ်ကြီးမိုင်များဟုတ်လားအေးအဲ့တော့ဒီလိုအချက်အရာတွေဒီလိုအချင်းအရာတွေဖြစ်နေတာမနက်ရဲ့လက်ချက်ပဲဆိုတာကိုဘယ်သူသိတော့ဆိုမြတ်စွာဘုရားသိတယ်သိတဲ့ခါကျမြတ်စွာဘုရားယဟန်တို့တဲ့မနက်ကနော်တိုက်ရှစ်တစ်မျိုးဆင်လာပြန်တယ်ပေါ့နော်စောစောကတိုက်ရှစ်ဆင်တာကတနည်းအခုတိုက်ရှစ်ဆင်တာကတနည်းစောစောတုန်းကမကောင်းတာအဆိုးနဲ့တိုက်တယ်အခုကကောင်းတာနဲ့တိုက်တယ်ဒါကြောင့်ဒီလိုကောင်းတာတွေကြုံလာတဲ့ချိန်မှာသင်တို့ဘလိုနည်းနဲ့တုံ့ပြန်ရမလို့ဘလိုနေထိုင်ကျင့်သုံးရမလို့အဲ့ဒါကြတော့လည်းပဲမြတ်စွာဘုရား၄မျိုးညွှန်ကြားတယ်ပေါ့အဲ့ဒီ၄မျိုးကဘာတုံးဆိုတော့ပထမအတုပ္ပတဲ့နော်အတုပ္ပဆိုတာမိမိခန္ဓာသူတော်ဘာခန္ဓာရဲ့မတင့်တယ်တဲ့ရွန်စာဆက်စုပ်ဖွဲ့အနေထားကိုအခြေအနေမှန်တိုင်းသိအောင်စဉ်းစားတာဆင်ញင်တာအတုပ္ပတရားကောင်းတာတွေတွေ့လာရင်အတုပ္ပကိုစဉ်းစားရမယ်ပေါ့နောက်ဒုတိယကဘောင်းဆိုအာဟာရပဋိကူလသင်ညာကိုစားမျိုးနေတဲ့ကိုစားတောင့်နေတဲ့ဒီအာဟာရရဲ့ရွန်ရှာဆက်စုပ်ဖွဲ့အဖြစ်မှအခြေအနေမှကိုစဉ်းစားဆင်ခြင်ရမယ်ဒီကဓမ္မတို့အရှင်တို့အခုဒီခန္ဓာကိုယ်ကြီးရဒီအာဟာရရဲ့အကျိုးဆက်ပဲအဓိကကကိုဒီတိုင်းရက်တည်နေတာဒီတိုင်းဖြစ်နေတာကြီးကွာစားအဓိကကအာဟာရရဲ့အကျိုးဆက်ပဲအမေအဖေရဲ့သွေးသားပေါ်မှာအမိပြုတ်ပြီးတော့ဖြစ်ခဲ့တုန်းကတစ်ခက်တစ်သေးလေးပဲရှိသေးရဲ့နော်ကလလာကြီးကြီးဆိုတာဘယ်လောက်ကြီးမလဲစဉ်းစားနော်အမေအဖေရဲ့သွေးသားပေါ်ဒါအမိပြုတ်ဖြစ်တာဖြစ်လာပြီဆိုတဲ့အစအမေရဲ့ချက်ကျိုးကနေပြီးတော့အာဟာရဓာတ်ကိုယူရတယ်။အဲ့ဒါလေအဲ့ဒီအာဟာရဓာတ်ကဘယ်ရရတော့ဒီအမေစားတော့လိုက်တဲ့အစာတွေပဲလေ။အစာတွေရည်တွေပဲလေ။အဲ့ဒါတွေကနေပြီးကိုအာဟာရဓာတ်ကိုယူပြီးတော့တပြေးနဲ့ကြီးထွားလာတယ်။မွေးဖွားလာပြီဆိုတော့အမေနှုတ်ရည်ကိုဆိုတယ်။အဲ့ဒီနှုတ်ရည်ကဘယ်ရရဒီအာဟာရပဲ။ခုကြီးလာပြီဆိုတော့လည်းဘာတော့စားနိုင်တဲ့စားနေတာပဲ။ရည်တွေတောက်စားတွေစား။နော်။အဲ့ဒါတွေကနေပြီးတော့ဒါကြီးဖြစ်လာတာ။အဲ့တော့အဲ့ဒီအစားအစာတွေရဲ့တဘာဝကိုသိလို့ရှိရင်ဒီခန္ဓာကိုယ်ကြီးရဲ့တဘာဝကိုလည်းသိနိုင်တယ်။လူတွေကအစားအစာရဲ့အကြောင်းကိုသိပြီးတော့စားကျင်တာလောက်ပဲရှိတယ်။သူတို့ရဲ့တဘာဝအမှန်ကိုသိအောင်ကြိုးစားတဲ့အပိုင်းအရန်အားနေတယ်။ဆိုကြပါစို့မစင်နေခြင်းကြီးတွေခြင်းငယ်တွေဒါတွေဆိုရင်လူတွေကအလွန်မယွံ့ကြဘူးလား။ယွံ့တယ်။စွန့်ပြီးရင်တချို့ပြန်တော့မကြည့်ချင်ဘူး။ဘာတွေတုံးအဲ့ဒါတွေကကိုယ်အလွန်မျက်မျက်နုံနုံစားခဲ့တောက်ခဲ့မြိုခဲ့တာတွေပဲလေအဲ့ဒါတွေက။ဟုတ်တယ်မို့လား။ဟုတ်တယ်မဟုတ်လားဘလောက်မှမကြသေးဘူးနော်나이ပိုင်းပဲရှိသေးတယ်ဘာကြောင့်အဲ့ဒါလောက်တန်ရောစင်ပြတ်သွားစဉ်းစားကြည့်စဉ်းစားကြည့်စောစောတုန်းကမှကိုအမျက်တနိုးကိုစားပြီဆိုတော့တကယ်ကောင်းတာလေးကိုရွေးပြီးတော့ကိုစားတာဗျဟုတ်တယ်မဟုတ်လားစွန့်ပြီဆိုတော့မှကိုမဟုတ်တဲ့အတိုင်းသူမဟုတ်တဲ့အတိုင်းဟုတ်လားအရင်ကွာချားသွားတယ်ပေါ့နော်စိတ်ထဲမှာအဲ့တော့ဒါကစဉ်းစားရင်ဘာဖြစ်တော့ဒါဦးဇင်းတို့ပြောကြည့်တာပါအစာအာဟာရရဲ့သဘောနော်မမောမှုနေသွားနိုင်တယ်တော့ဦးဇင်းကတခါလေးတွေးကြည့်တာเนาะမစင်ကျင်ကြီးတွေကိုတော့မယွန်းသင့်ပါဘူးလို့ကိုမျက်မျက်နုံတို့စားထားတာတွေကဖြစ်သွားတဲ့အရာအစားအသောက်တွေကိုလည်းဒီလောက်ကြီးမမောသင့်ဘူးလို့အယွန်းရွှန်ရှာဆက်စုပ်ဖွဲ့ကောင်းတဲ့အဲ့ဒီအနေထားတွေဖြစ်သွားမဲ့အရာသူတို့ဒါတိုင်းပဲဆက်နေတာပဲလေဟုတ်တယ်မဟုတ်လားစဉ်းစားကြည့်စဉ်းစားကြည့်ဒါကြောင့်အဲ့ဒီအာဟာရပဋိကူလတင်ညာကိုစဉ်းစားရင်လည်းပဲကောင်းတဲ့အနေထားတွေကိုကြော်လာနိုင်တယ်ဘဝရဲ့အခြေအနေမှဒါတွေကအကောင်းနေမဟုတ်ဘူးဆိုတာကိုသိနိုင်တယ်နောက်တတိယစဉ်းစားဆင်ခြင်ရမယ့်အချက်ကဘာလဲဆိုတော့တပ်ပလောကီအနပိရတိအလုံးစုံသောလောကကြီးသည်ပျော်မွေ့ပဲရမှုဘူးဆိုတဲ့အမြင်မှန်ကိုစဉ်းစားရမယ်။မွေးဖွားလာတယ်။တဖြည်းဖြည်းနဲ့အိုမင်းရောသွားတယ်။ချွေးရင်ချက်တွေများလာပြီးတော့နာကျင်ကြိုက်ခဲမယ်။ပြီးရင် ဖယိုဖယဲပျက်စီးသွားမယ်ဒါပဲလေဟုတ်တယ်မို့လားဒီကြာကာလတည်းမှာဟိုလိုလိုဒီလိုလိုရှောက်ပြောကြတာတွေကတော့အမျိုးကြီးပြောစရာရှိတာပေါ့ဟုတ်တယ်မို့လားเนาะတကယ်တကယ်ကတော့ဒါပဲဘဝရဲ့အခြေအနေမှန်ကဒါပဲအဲ့ဒီတည်းမှာအထီရောက်ဆုံးကတော့ဒီတည်ခြင်းတရားကိုထိမိအောင်စဉ်းစားရင်ဘဝဟာအနှစ်သာရသဘောစိတ်သုံးလှတယ်ဆိုတယ်ဘဝရဲ့တုံညာသဘောပြုံးမွေ့စရာကောင်းတဲ့အနေအထားတစ်ခုမှမရှိဘူးဆိုတာကိုသိနိုင်မယ်ပေါ့ဒါကြောင့်တပ်ပလောကိအနာဘိတ္တိတင်ညာနဲ့လည်းပဲကောင်းတဲ့အနေအထားတွေကိုတည်တည်ငြိမ်ငြိမ်ရင်ဆိုင်နိုင်အောင်အထောက်ရမယ်ပေါ့ဟုတ်လားအေးနောက်ဆုံးဦးဇင်းတို့ရင်ဆိုင်ကြိုးစားရမယ့်နိလန်ကဘာလို့ဆိုတော့အနိစ္စတင်ညာအနိစ္စဆိုတာကလူတိုင်းရင်းနေပါတယ်နော်အနိစ္စဆိုတာမတည်မြဲတာမတည်မြဲမှုကိုစဉ်းစားဆင်ခြင်ရင်ကောင်းတာတွေကိုကောင်းကောင်းရင်ဆိုင်နိုင်တယ်ကောင်းတာတွေကြောင့်လောဘမဖြစ်နိုင်ဘူးပေါ့အဲ့တော့ဒီမတည်မြဲဘူးဆိုတာလေးကိုလည်းဦးဇင်းကနော်ပြောကျင်သေးတယ်အဲ့ဒါလေးကိုလေ။အောင်းဆိုနီးလျက်နဲ့ဝေးဖြစ်နေမှာဆိုလို့လွယ်လွယ်လေးနဲ့မတည်ပဲဖြစ်နေမှာဆိုလို့။နော်။ဆိုကြပါစို့။ဘဝကိုအပိုင်းလိုက်အပိုင်းလိုက်ဖြတ်ပြီးတော့ကာလကိုနော်အချိန်ကာလကိုအပိုင်းလိုက်အပိုင်းလိုက်ဖြတ်ပြီးတော့စဉ်းစား။အဲ့ဒါကအလွန်တိတာထင်ရှားတဲ့နီလန်းတစ်ခုပေါ့။ဒါဝိသုဒ္ဓိမထဲမှာလည်းဒီတိုင်းပြထားတာရှိတယ်။အခုကိုအသက်30ရှိပြီဆိုလို့ရှိရင်နော်ဘဝကိုနော်အသက်80တန်းလောက်မှတ်လိုက်ပေါ့နော်။အခုအသက်30ရှိပြီဆိုလို့ရှိရင်ရှစ်ပုံပုံရင်သုံးပုံကတော့ကုံသွားပြီဟုတ်တယ်မဟုတ်လားဘယ်ရောက်သွားပြီဆိုဘယ်ရောက်သွားမှကိုမသိတော့ဘူးကုံသွားပြီနော်အေးအဲ့လိုပဲအပိုင်းလိုက်အပိုင်းလိုက်သတ်မှတ်ရမယ်သတ်မှတ်ပြီးတော့တစ်နှစ်တစ်နှစ်ပြီးရင်ဘာလို့လနဲ့ပိုင်းလနဲ့ပြီးရင်ရက်နဲ့ပိုင်းရက်နဲ့ပြီးပိုင်းလို့ရှိရင်နာရီနဲ့ပိုင်းပေါ့မိုးတော့ရန်ဟုတ်လားနော်ဟိုညကိုသုံးပိုင်းပိုင်းတာရှိတယ်နေ့ကိုသုံးပိုင်းပိုင်းတာရှိတယ်ဟိုနာရီနဲ့ပိုင်းလိုက်ရင်တော့ပို့ပြီးတော့တောင်းစိတ်သွားတယ်ပေါ့နိုင်နဲ့ပိုင်းပြီးရင်မိနစ်နဲ့ပိုင်းမိနစ်နဲ့ပိုင်းပြီးရင်စက္ကန့်နဲ့ပိုင်းစက္ကန့်နဲ့ပိုင်းလိုက်ရင်တော့အရန်နီးဆက်သွားပြီ။ဟောစောတုံးကဖြစ်ခဲ့တဲ့အနေအထားလေးတွေအားမရှိတော့ဘူး။အခုကအခုလောလောဆယ်အစ်စ်နဲ့ဆက်ပြီးတော့ရက်တည်နေတာပဲလေ။စောတုံးကသဘောကျခဲ့တာတွေရောသဘောမကျခဲ့တာတွေရောအတွေ့အကြုံအမျိုးဆုံးပါဖြစ်ဖြစ်စိတ်ပိုင်းဆိုင်ရာနောက်ရုပ်ပိုင်းဆိုင်ရာအကုန်လုံးစုံနေအောင်ဖြစ်တာပဲ။အခြေအနေအကြောင်းတရားပေါ်မှာမူတည်ပြီးတော့ကိုယ့်လက်ထဲလည်းဘာမှရှိတာမဟုတ်ဘူး။ဖြစ်နေတဲ့အကြောင်းအရာဖြစ်နေတဲ့သဘောဝတရားတွေကတော့ကိုဖြစ်စီခြင်းတဲ့အတိုင်းဖြစ်နေတာတော့လေမဟုတ်ဘူးဖြစ်เสียအကြောင်းရှိတဲ့အတိုင်းတကယ်ကိုဝေယုံသုံးကစီမရှိကမ်းမရှိကပောက်တိကပောက်ချံဖြစ်သွားတာပဲနော်တွေ့နေတဲ့ဖြစ်နေတဲ့အတန်တွေကြားရမယ်လေမမကြားခြင်းမှုဆိုလို့လည်းမရဘူးကာရတိဖြတ်သွားရင်ကားတန်ကြားရမှာပဲဒါပဲဟုတ်တယ်မဟုတ်လားအဲ့တော့ဒီမြင်နေကြားတယ်ဆိုတဲ့သဘာဝတရားတွေဟာကိုယ်သဘောကိုယ်ဆန္ဒပေါ်မှာမူတည်ပြီးတော့ဒီခန္ဓာမှာဖြစ်နေတာတော့မဟုတ်ဘူးဖြစ်เสียရှိတဲ့အတိုင်းဖြစ်သွားနေတာဒီတိုင်းဖြစ်သွားနေတာဒီကြတာကအဲ့ဒီဖြစ်လာတဲ့တရားတွေတခုမှတီးနေတာမြင်နေတာမရှိဘူးဒီအနိစ္စသဘောတရားလေးအဲ့တော့ဦးဇင်းကခြုံမိအောင်ပေါ့လေနော်ပေးတဲ့တော့လဲစဉ်းစားရတာလွယ်အောင်မြင်ငယ်ပေါင်းများလာပြီကြားငယ်ပေါင်းများလာပြီအနတ်နေရငယ်ပေါင်းများလာပြီအစားတောက်တွေစားငယ်ပေါင်းများလာပြီအတွေ့အထိတွေတွေ့ထိငယ်ပေါင်းများလာပြီအတွေ့အကြံတွေတွေ့ကြံငယ်ပေါင်းများလာပြီစိတ်ထဲမှာချမ်းသာခြင်းဆင်းရဲခြင်းဝမ်းသာခြင်းဝမ်းနေခြင်းဖြစ်ခဲ့ပေါင်းများလာပြီရေတွက်လို့ကိုမကုံနိုင်ဖြစ်ခဲ့တာဒီအကုန်လုံးတစ်ခုမှအဖတ်တင်နေတာလည်းမရှိဘူးမြင်ခဲ့တာဒီအကုန်လုံးပြီးခဲ့ပြီထပ်ပြီးတော့လည်းမြင်နေရတော့မယ်ဒါလည်းပဲခိုင်မြင်နေရတော့ခိုင်မြင်နေတာမရှိဘူးနောက်ထပ်မြင်အောင်မှာပဲထပ်မြင်ထပ်ပြီးသွားအောင်မှာပဲအဲ့လိုပဲထပ်ကြမယ်ထပ်ကြလည်းထပ်ပြီးသွားအောင်မှာပဲထပ်ကြအောင်မှာပဲဒါပဲတန်တရားဆိုတာဒါအလွယ်နည်းပြောပြတာပေါ့နော်ဒါတွေဖြစ်နေတာဟိုဘဝတန်တရားလက်ပတ်နေတယ်ဒီလိုပြောတာဟုတ်တယ်မဟုတ်လားဒီမြင်ခြင်းကြားခြင်းနားရှုခြင်းစားတော့ခြင်းတွေ့ထိခြင်းတွေ့ကြံခြင်းဒါတွေကိုအကြောင်းပြုပြီးတော့ချမ်းသာခြင်းဆင်းရဲခြင်းအဲ့ဒီချမ်းသာခြင်းဆင်းရဲခြင်းကိုအကြောင်းပြုပြီးတော့ချမ်းသာရင်လောဘနဲ့တုံ့ပြန်မယ်ဆင်းရဲရင်ဒေါသနဲ့တုံ့ပြန်မယ်လောဘဒေါသကြီးလာရင်ကြီးလာတော့ပြောမယ်လုပ်မယ်အဲ့ဒီလိုနဲ့အဲ့ဒီကံတရားတွေရဲ့အကျိုးဆက်ယုံနံတွေဆက်ပြီးတော့ဖြစ်မယ်ဒါပရိသတ်သမုပ္ပအနုလောမအကြံမြင်ဦးဇင်းပြောကြည့်တာပေါ့ဟုတ်တယ်မဟုတ်လားဒီတိုင်းသွားနေတာပဲအဲ့တော့အဲ့ဒီမှာတေချာတာကကိုကဒီသဘာဝတရားရဲ့သဘောအမှန်ကိုအနှစ်ချုပ်အနေနဲ့နားလည်ရမှာကဘာဖြစ်ဖြစ်တည်မြဲမနေဘူးဆိုတဲ့အချက်ပေါ့ယံကင်ရှိသမှုရိယဓမ္မတပ္ပန္တံနိရောဓဓမ္မတိဖြစ်ပေါ်လာတဲ့သဘောဝတရားတွေအကုန်လုံးချုပ်ပြောက်သွားတယ်အဲ့ဒါကိုနားလည်ပြီးတော့နေလို့ရှိရင်ဒါအနိစ္စကိုသိပြီးတော့နေနေတာပေါ့အဲ့ဒါလို့ဆိုလို့ရှိရင်သူဟာကောင်းတာကဘာမှမပါတော့ဟုတ်တယ်မဟုတ်လားဘာဖြစ်ဖြစ်သူကမရှိတော့ဘူးဆိုပြီးသွားရောဖြစ်ပြီးတော့ပြီးသွားရောကောင်းတဲ့ကြည်ရတယ်ဆိုတာလေးကလည်းအခိုက်အတန့်ပဲဘာဖြစ်ဖြစ်အကုန်လုံးအခိုက်အတန့်ပဲဆိုတော့သူ့ဥစားကနော်ချမ်းသာခြင်းဆင်းရဲခြင်းကအပေါ်ယံပဲရှိတယ်လို့ဟုတ်တယ်မို့လားစဉ်းစားကြည့်နော်တူညီစွာချုပ်ပြောက်သွားကြတာမရှိဘူးလားရှိတယ်ပြီးတော့ဒီလိုပဲ အဲ့ဒီအနိစ္စတရားကိုစဉ်းစားလို့ရှိရင်စောစောကပြောခဲ့တဲ့ကောင်းတဲ့လောကဓာတ်တရားတွေကောင်းတဲ့အခြေအနေတွေလို့လူသားမနေထင်ထားတဲ့အရာတွေအပေါ်မှာမက်မောမှုလောဘနဲ့တုံ့ပြန်စရာအကြောင်းမရှိဘူး။ဒါကြောင့်မြတ်စွာဘုရားကအဲ့ဒီမာနရဲ့ကောင်းတဲ့အချက်နဲ့လှည့်ပြီးတော့တိုက်တာကိုခံနိုင်ရင်ရှိအောင်အတုပရဲ့အာဟာရပฏิကူလတင်ညာရဲ့သဗ္ဗလောကေအနဘိတ္တိတင်ညာရဲ့အခုပြောလိုက်တဲ့အနေစာတင်ညာရဲ့အဲ့ဒီတရား၄မျိုးကို၄ပါးကိုပွားများပြီးတော့ရင်ဆိုင်နိုင်ရမယ်။အဲ့ဒီလိုရင်ဆိုင်ခဲ့တော့မာနကထင်တိုင်းမပေါက်ပြန်ဘူး။အဲ့ဒီတော့ဘာလုပ်တော့ဆိုတော့မာနကယသဝဖျားနဲ့ရှင်ဝိဓုရာစွန့်ခံကြွနေတာ။ကလေးတစ်ယောက်ကိုဝင်ပူးပြီးတော့အဲ့ဒီရှင်ဝိဓုရာတဲ့ခေါင်းကိုကြောက်ခဲနဲ့ထုတယ်တဲ့။ကဲကိုဒီလက်ရောက်ဆော်ကားတာပေါ့နော်။၎င်းကဟက်တက်ကွဲပြီးတော့သွေးတန်းတန်းကျတယ်။အဲ့ဒီမှာကောက်ကုတန်ယသဝဖျားကတိတယ်။တိတဲ့အခါကျတော့နောက်ကိုလှည့်ကြည့်တယ်တဲ့။အော်မာနဟာကိုယ့်ရဲ့ပမာဏကိုကိုမသိရှာဘူးကိုလို့မြတ်စွာဘုရားကလှည့်ကြည့်လိုက်တာနဲ့အဲ့ဒီနတ်အဖြစ်ကနေတခါတည်းသုတိသိကြပြီးတော့ဝိဉ္ဇဉ်ငယ်ကြီးကိုတန်ရောက်သွားတယ်။အဲ့ဒါရှင်မောက္ကလံကိုရမြတ်ကြီးအလောင်းပဲ။နော်အဲ့ဒီမှာသူငရဲခံရတာတွေကိုအများကြီးပြောတာရှင်မောက္ကလံကအဲ့ဒီတုန်းကတဲ့ငါရဲ့ခန္ဓာကိုယ်ကြီးကလူခန္ဓာကိုယ်ကြီးဒါပေမဲ့ခေါင်းကတော့ငါးတကောင်ရဲ့ခေါင်းလိုပဲတဲ့။အဲ့ဒီသူကြားခဲ့တဲ့ငရဲကတခြင်းနေနဲ့အမြဲတမ်းထိုးရတာလေ။အဲ့ဒါငရဲသားတွေကသူ့ကိုလာပြောသေးတယ်တဲ့။အချင်းငရဲသားငါဒီဘက်ကနေပြီးတော့တန်တခြင်းနဲ့ထိုးလိုက်မယ်ပေါ့။ကိုယ်ဘက်ကလည်းထိုးမယ်အဲ့ဒီသင့်ရဲ့နှလုံးသားတဲ့ထဲမှာတန်တခြင်းနဲ့ချောင်းထိမိတဲ့အချိန်ဟာအနှစ်တထောင်ပြည့်ပြီလို့သင်မှားလို့ပြောတယ်တဲ့အကြာကြီးသူခံရတယ်တဲ့အဲ့ဒီမှာရှင်မောက္ကလံကမာနကိုမြတ်စွာဘုရားရဲ့တပည့်တာဝကကိုနှိပ်ဆက်ညှင်းဆဲတဲ့ပုဂ္ဂိုလ်ဟာချမ်းသာခြင်းကိုမရနိုင်ဘူးအခုသင်လည်းပဲငါလို့တကိုးကြီးတဲ့မြတ်စွာဘုရားတပည့်တာဝကကိုသင်ဟာညှင်းဆဲမလို့လုပ်နေတာသင်ဒုက္ခမရောက်ဘူးလို့မြန်ထင်နေသလားအဲ့ဒီမှာမနက်ကိုချိန်ချောက်တယ်လို့ဖြစ်တာပေါ့အမှန်ကတော့ချိန်ချောက်တာမဟုတ်ဘူးအဲ့ဒီမှာရှင်မောက္ကလံသူ့ရဲ့အစွမ်းတွေကိုအများကြီးပြောပြပြီးတော့ဒီလိုသာဝကတစ်ပါးကိုသင်ညှင်းဆဲခြင်းတည်းသင်အတွက်အများကြီးအကျိုးဆောရုံလိုက်မယ်အဲ့လိုပြောတဲ့အခါကျတော့မနက်ကစိတ်မချမ်းမသာဖြစ်ပြီးတော့အဲ့ဒီနားရင်ကွယ်ပြောက်သွားတယ်မာရတ္တဇနီယသုတ်တန်နဲ့အဲ့ဒါလိုမှတ်တမ်းတင်ထားတယ်အဲ့တော့ဒီသုတ်တန်ထဲမှာဒကာဒမတို့အရှင်တို့အတွက်မှတ်သားစရာနောက်စဉ်းစားစရာကဘာလဲမကောင်းတဲ့လောကဓာတ်တရားတွေစိုးဝါးတာတွေနဲ့တွေ့လို့ရှိရင်မေတ္တာကရုဏာမုဒိတာဥပေက္ခပြင်မစိုးတရား၄ပါးကိုအသုံးချပြီးတော့ရင်ဆိုင်ရမယ်ပေါ့။နောက်ကောင်းတဲ့လောကဓာတ်ဒီကောင်းတာတွေနဲ့တွေ့လို့ရှိရင်ဘာလို့ရမှာတော့အတုပါအာဟာရပတိကူလသဗ္ဗလောကအနဘိရတအနိစ္စာဆိုတဲ့ဒီလေးချက်နဲ့ရင်ဆိုင်ရမယ်ပေါ့။ဒါဆိုလို့ရှိရင်ကောင်းတာနဲ့တွေ့လည်းပဲလောဘမဖြစ်တော့မကောင်းတာနဲ့တွေ့တော့လည်းပဲဒေါသမဖြစ်တော့ခန္ဓာရင်ရှိတဲ့အသိခံတဲ့ဆိုတာခန္ဓာရင်ရှိတာပဲလေ။နောက်ခန္ဓာကြီးမရှိဘူးဗဇက်ကအတန်တွေထွက်လာတဲ့အမှုရာတွေပြောင်းသွားတဲ့စိတ်ကတမျိုးတမျိုးဖြစ်လာဆိုတာဒါခန္ဓာကြီးမရှိလို့ပဲလေဟုတ်တယ်မဟုတ်လားဒါကြောင့်ပေးသက်ပေါင်းတဲ့တို့ခန္ဓာကြီးရှိတယ်ဆိုတာဘာပြောရလဲသိခံနိုင်တာနားလည်မှခန္ဓာကြီးရှိတာနော်ဒါကြောင့်ပညာနဲ့ခန္တီနဲ့အများကြီးနှိစက်တယ်လို့ဦးဇင်းကတော့ယူဆရတယ်သိရင်သိသလောက်ခန္ဓာကြီးရှိမှာပဲဟုတ်ရဲ့လားအဲ့တော့သိခံခြင်းရဲ့အကြောင်းတရားတွေကိုဦးဇင်းတို့ဆက်ပြီးတော့ပြောမယ်ဆိုရင်အများကြီးရှည်လဲရမယ်နော်တရားကအချိန်ကစေနေပြီဟုတ်လားအဲ့တော့ဦးဇင်းတို့ပေးသက်ပေါင်းသူတော်ကောင်းတို့တိခဏ်ခြင်းဆိုတဲ့ဒီခန္တီတရားမြင့်မြတ်တဲ့တရားလေးတွေဖြစ်အောင်ဘယ်ပုံပနည်းကြိုးစားကြမလဲဆိုတာလေးကိုဒါနောက်ဆုံးဦးဇင်းတို့ပြောပြတာ။ကောင်းတဲ့လောကဓာတ်တရားနဲ့တွေ့ရင်တိခဏ်နိုင်အောင်နော်အနေစာအတုပါအာဟာရပတိကူလသဗ္ဗလောကအနဘိရတဒါကိုအသုံးချမယ်။မကောင်းတဲ့လောကဓာတ်နေနဲ့တွေ့ရင်ခန္ဓာရင်ရှိအောင်မေတ္တာကရုဏာမုဒိတာဥပေက္ခဒါကိုအသုံးချမယ်။ဒါကိုအဓိကပြောလို့ရင်းပါ။ကျန်တာတွေကတော့ဓမ္မဘုသူတ္တဖြစ်အောင်ပြောပြတာပေါ့နော်။အဲ့တော့ဦးဇင်းတို့ဒီကနေ့ညပြောခဲ့တဲ့တရားစကားတွေအကုန်လုံးပြန်ပြီးတော့အနှစ်ချုပ်ကြည့်မယ်နော်။သူမေရာရှင်ရဲ့သေးကခန္တီပါရမီနဲ့ပတ်သက်ပြီးတော့ဘလို့ဥမာပြပြီးတော့သူ့ကိုယ်သူလေ့ကျင့်ဖို့နောက်ဖြည့်ဆည်းဖို့ဆုံးမတယ်လဲဆိုတော့မြေကြီးဟာသူ့ပေါ်မှာစင်ကြယ်တာတွေပဲကျလာကျလာမစင်ကြယ်တာတွေပဲကျလာကျလာမျက်နှိုးတဲ့သဘောလည်းမရှိဘူးအမျက်ထွက်တဲ့သဘောလည်းမရှိဘူးသူ့ခန္ဓာကြီးရှိတယ်လို့ဘဝမှာကိုယ့်ပေါ်မှာမျက်မျက်နှိုးနှိုးဆက်ဆံတဲ့လူတွေရဲ့ပုံမှာပဲဖြစ်ဖြစ်ကိုယ့်ပေါ်မှာမထင်မဲ့မြင်အထင်တသေးဆက်ဆံကြတဲ့ပုံကိုယ်တွေရဲ့ပုံမှာပဲဖြစ်ဖြစ်မျက်နှိုးမှုလည်းမရှိဘူးအမျက်ဒေါသမကျေနပ်မှုလည်းမရှိဘူးဆိုတဲ့အနေအထားမျိုးတမ္မာနာဝမနခမောမျက်နှိုးတဲ့လူပေါ်မှာပဲဖြစ်ဖြစ်မထင်မဲ့မြင်ပြုတ်တဲ့ပုံမှာပဲဖြစ်ဖြစ်တူညီစွာခံနိုင်ရမယ်။အဲ့ဒီသီးခံခြင်းတရားကိုသင်ဟာဆွဆွမြေပဲကျင့်မယ်ဆိုရင်ဘုရားရှင်စေဧကံဖြစ်မယ်။ဟုတ်လား။အဲ့ဒီမှာဦးဇင်းတို့ခန္တီတရားရဲ့နော်အကျိုးကျေးဇူးတိမခံနိုင်ခြင်းရဲ့အပြစ်အနာစာဒါတွေကို5မျိုးတောင်ပြောခဲ့ဘူးလား။ပြောခဲ့တယ်နော်။ပြီးတော့ဦးဇင်းတို့ဝိပ္ပစိတ္တိအသူတွေကြီးအကြောင်းပြုပြီးတော့တရားမင်းနဲ့မတလေးအခြေချပြောကြတဲ့တိခဏ်ချင်းရဲ့တဘာဝတရားတွေဟုတ်လားဒီကဝမင်းသားရဲ့တိခဏ်နိုင်တဲ့အနေအထားနောက်ရှင်ပုံနာရဲ့တိခဏ်နိုင်တဲ့အနေအထားဟုတ်လား အခုပြောလိုက်တဲ့နမရတဇနီယသုဒ္ဒယတိခဏနိုင်အောင်ဘယ်ပုံပဲနည်းစူးစမ်းကြမလဲဆိုတော့နိလန်တသိတတိသပေါ့နော်အေးအဲ့တော့နေကုန်းရုပ်ပြောရင်တာကတော့တိခဏခြင်းတရားကိုနော်ပြီးပြီးပြင်းပြင်းကျင့်သုံးနိုင်ရင်လည်းဆိုရင်အသိဉာဏ်ပညာကိုသာရင့်ကျက်အောင်စူးစမ်းအောင်ဉာဏ်ရှိရင်ရှိသလောက်တိခဏနိုင်တဲ့အနေအထားတိုးတက်လာနိုင်တယ်ပေါ့အောင်းစောအ ਨੇ ဆုံးတော့တိမခံလို့လည်းဘာမှအကြောင်းထူတာမဟုတ်ဘူးလေဆိုတာလောက်သိရင်ကိုတော်တော်ဟုတ်မယ်သောပေါက်လားဦးဇင်းပြောတာပေါ့တိမခံနိုင်လို့လည်းဘာမှအကြောင်းမထူဘူးနော်ကိုစိတ်တည်ဆင်းရဲရတာပဲအဖတ်တင်တယ်။ကိုတိမခံနိုင်လို့ဒီအကြောင်းအရာကြီးကလည်းဘာမှပြောင်းလဲသွားတာမဟုတ်။တိခံနိုင်ခြင်းအဖြစ်သာလဲကို့အတွက်အည်သွေးတွေတက်လာမယ်။ကိုကိုကိုကျင့်တတ်မှုတွေလည်းပို့ပြီးတော့ရလာမယ်။နားလည်မှုတွေလည်းပို့ပြီးတော့တိုးလာနိုင်တယ်ပေါ့။ဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့သည်တိခံခြင်းဆိုတဲ့ခန္တီတရားကိုလက်ကင်ထားပြီးတော့ကျင့်သုံးနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပို့ရင်းဖြင့်တရားဝေဓမ္မသဘင်ကိုနော်အဆုံးသတ်ကြရအောင်နော်။ဘဝတုတဗ္ဗမင်္ဂလရကံတုတဗ္ဗဒေဝတာတဗ္ဗဗုဒ္ဓံဥပါဝေနတရာဒုက္ခိဘွန်တုတိဘဝတုတဗ္ဗမင်္ဂလရကံတုတဗ္ဗဒေဝတာတဗ္ဗသံဃံတုတဗ္ဗဓမ္မံဥပါဝေနတရာဒုက္ခိဘွန်တုတိဘဝတုတဗ္ဗမင်္ဂလရကံတုတဗ္ဗဒေဝတာတဗ္ဗသံဃံတုဝါဝေနတရာဒုက္ခိဘွန်တုတိဒေတုမင်္ဂသင်တရားနာပိသပေါင်းသူတော်ကောင်းတို့သာတာအလုံးသောတတဝအနန္တတို့အာတဗ္ဗမင်္ဂလံလောကိလောကုတ္တရာကောင်းဆိုသည်မြတ်မင်္ဂလာဝါဝတိဘဝတုကောင်းစွာမသွေဖြစ်တော်မူကြပါစေတည်းတဗ္ဗတိဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနှင့်မိမိတို့ဤမှာစောင့်ကြနေကြကုန်သောနှင့်မိမိတို့သာသနာမိမိတို့ကိုယ်မှာစောင့်ကြနေကြကုန်သောနာမည်နာကောင်းနာပေါင်းတို့ကလည်းပဲရက္ခဏတို့ကောင်းစွာမသွေစောင့်ရှောက်တော်မူနိုင်ကြပါစေတည်းတဗ္ဗဝရဏုဝဝေနခင်ငါဝါလူသေးစုမကပွင့်တော်မူကြတဲ့သုတ္တရဒါဘဗျာရှင်ကိုတော်မြတ်တို့ရဲ့တကုတေဇောအနုဘောတော်တို့ကြောင့်၎င်းတဗ္ဗဓမ္မနုဘဝေနမေလီရန်ဖူလီရန်နိဗ္ဗာန်ပတိတယောစွာသောဆရံတော်တရားတော်မြတ်တို့ရဲ့တကုတေဇောအနုဘောတော်တို့ကြောင့်၎င်းတဗ္ဗသံဃနုဘဝေနမေကထံလေးယောက်ပလထံလေးယောက်စွာသောရှင်ယောက်တော်ရိယသံဃာရှင်မြတ်တို့နှင့်တကွာသီလကုန်သမာဓိကုန်ပညာကုန်တို့နှင့်ပြည့်စုံတော်မူကြတဲ့သမုဒိသံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကုတေဇောအန္တုဘောတော်တို့ကြောင့်၎င်းတရားနေရောညပါဘေခါမဆိုင်ချိန်ရှိတိုင်းချိန်ရှိတိုင်းဒုက္ခကိုစိတ်နှပြချမ်းမှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း